Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာသောရရှင်ပေါင်ဘေးရန်ဒီကိနဲ့နေ့တနေ့ဖြစ်နိုင်ကြပါစေလို့ဆုတောင်းမေတ္တာပို့သပါရစေ2022ခုနှစ်ဩဂုတ်လ10ရက်တနင်္ဂနွေနေ့ညဘက် VOA မြန်မာပိုင်းအစီအစဉ်လေးကိုည9နာရီကနေ10နာရီထိ Washington DC မြို့တော်ကနေစတင်ထုတ်လွှင့်ပေးနေပါပြီ COVID-19 အရေးပေါ်အခြေအနေကြောင့် VOA အစီအစဉ်လေးကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေတာပါဒီကနေ့ညမှာသောရရှင်တို့နားဆင်ကြရမယ့်အစီအစဉ်တွေထဲမှာတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေနဲ့အတူ
ဝင်းကြီးချုပ်အနေနဲ့တာဝန်ယူရတဲ့ပုံစံဖြစ်လာတာကတော့နိုင်ငံရေးလမ်းကြောင်းတစ်ခုကိုအထူးဖြင့်ပန်ဒမနီ
ကနိုင်ငံတကာပို့ချုပ်မှုကြီးအွန်လိုင်းဒီကနေ့ပြောကြားသွားတဲ့မင်းကုန်းအပေါ်တုံ့ပြန်ချက်အပြည့်အစုံကိုဥစွာနားဆင်ကြရပါမယ်သတင်းပတ်စဉ်အစီအစဉ်တွေအဖြစ်စိတ်ဖြစ်စည်းတဲ့ယောဂာတွေမဖြစ်အောင်ဘယ်လိုကာကွယ်နိုင်မလဲဆိုတဲ့အကြောင်းဗြိတိန်နိုင်ငံကစိတ်ယောဂာအထူးကူဆရာဝန်ကြီးဒေါက်တာမောင်ဥက္ကာနဲ့ဆက်သွယ်မေးမြန်းထားတဲ့မြမအရေးဆွေးနွေးကဥစစ်သူအောင်မြင့်ရဲ့သတင်းသုံးသပ်ချက်မြမပြည်မပေးစာများကဏ္ဍနဲ့သတင်းတွေကတုဒ္ဒအစီအစဉ်တွေကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်အခုသတင်းတွေကိုကျွန်တော်ဇော်ဝင်းလိုက်နဲ့အတူမမြသစဉ်အောင်တို့ကတင်ပြပေးကြပါမယ်ခင်ဗျာတိုင်းပြည်အနာရယူထားတဲ့လက်ရှိစေုပ်ချုပ်ရေးကောင်စီကဖွဲ့ထားတဲ့စီမံခန့်ခွဲရေးကော်မတီကိုအိမ်ဆောင်အစိုးရအဖြစ်ပြင်ဆင်ဖွဲ့စည်းလိုက်ကြောင်းစစ်တပ်ကအနာသိမ့်လိုက်တာ6လပြည့်တဲ့ဒီကနေ့ဩဂုတ်လ10ရက်နေ့ရက်စွဲနဲ့စစ်ကောင်စီကကြေညာချက်ထုတ်ပြန်ပါတယ်။အခုအစ်စ်ဖွဲ့စည်းလိုက်တဲ့အိမ်ဆောင်အစိုးရမှာစီမံခန့်ခွဲရေးကော်မတီဥက္ကဋ္ဌအဖြစ်တာဝန်ယူထားတဲ့အနာသိမ့်စစ်ကောင်ဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လိုင်ကဝန်ကြီးချုပ်အဖြစ်တာဝန်ယူသွားမှာဖြစ်ပြီးစစ်ကောင်စီဒုဥက္ကဋ္ဌကဒုတိယဝန်ကြီးချုပ်အဖြစ်အသီးသီးတာဝန်ပြောင်းလဲယူသွားမှာဖြစ်ကြောင်းကြေညာချက်မှာဖော်ပြထားပါတယ်။မူလရှိထားတဲ့စေုပ်ချုပ်ရေးကောင်စီရဲ့တာဝန်ပိုင်းနဲ့ဖွဲ့စည်းပုံဆိုင်ရာအပြောင်းအလဲရှိမရှိဆိုတာတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးစစ်တပ်ကအာဏာသိမ်းတာ6လပြည့်အဖြစ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတိုင်းပြည်ကိုဒီကနေ့ပြောကြားတဲ့မင်းကုန်းမှာတော့ပါတီစုံအထွေထွေရွေးကောက်ပွဲကျင်းပနိုင်မှုနှစ်နှစ်အထိအချိန်ယူရနိုင်တယ်လို့ပြောသွားပါတယ
်ဒုတိယတရားမျှတတဲ့ပါတီစုံဒီမိုကရေစီအထွေထွေရွေးကောက်ပွဲကျင်းပနိုင်မှုအခြေအနေတွေဖန်တီးပြရပါမယ်ကျူတင်ပြည်စင်မှုတွေဆောင်ရွက်ကြရပါမယ်ပါတီစုံဒီမိုကရေစီအထွေထွေရွေးကောက်ပွဲကိုမဖြစ်မနေလုံးမဆိုတာဂရိပြုပါတယ
်ရွက်ောက်ပွဲကျင်းပတာအပါအဝင်စစ်တပ်ကချမှတ်ထားတဲ့လုပ်ငန်းစဉ်5ရပ်ကိုအကောင့်ထည့်ဖော်ဖို့အချိန်ကာလအားဖြင့်နှစ်နှစ်လိုအပ်တဲ့အတွက်2023ခုနှစ်ဩဂုတ်လမတိုင်ခင်မှာဒီလုပ်ငန်းတွေကိုအကောင့်ထည့်ဖော်သွားမယ်လို့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကသူ့မိန့်ခွန်းမှာထည့်သွင်းပြောကြားခဲ့ပေမဲ့ရွက်ောက်ပွဲကိုတော့ဘယ်အချိန်မှကျင်းပမယ်ဆိုတာအတိအလင်းပြောဆိုခြင်းမရှိပါဘူးမြန်မာပြည်နဲ့ပတ်သက်လို့အာဆီယံအထူးကိုယ်စားလှယ်ကိုလည်းအာဆီယံမူပေါင်းအတွင်းကနေပူးပေါင်းဆောင်ရွက်သွားမယ်လို့လည်းဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကပြောခဲ့ပါတယ်အာဆီယံကချမှတ်ခဲ့တဲ့သဘောတူညီချက်5ရပ်ထဲကလုတ်တင်လုတ်ထိုက်တာတွေကိုသူ့အနေနဲ့ဆောင်ရွက်ခဲ့တယ်လို့ပြောပေမဲ့ဘယ်အချက်တွေလဲဆိုတာကိုတော့တိတိကျကျပြောမထားပါဘူးဒီ5ချက်ထဲမှာတော့မြမအရေးဆိုင်ရာအာဆီယံအထူးကိုယ်စားလှယ်ထားချီရေးအပါအဝင်မြန်မာနိုင်ငံအတွင်းအကြမ်းဖက်ပစ်ခတ်မှုတွေရပ်ဆိုင်းထားဖို့ဆိုင်ရာဖွဲ့စည်းတွေကြားတွေ့ဆုံဆွေးနွေးပြီးငြိမ်းချမ်းသာတဲ့အဖြစ်ထုတ်ဖို့လူသားချင်းစာနာတဲ့အကူအညီတွေခွင့်ပြုဖို့ဆိုတာတွေပါဝင်ပါတယ်။အမေရိကန်၊တရုတ်အပါအဝင်အာဆီယံနိုင်ငံတွေကလည်းအာဆီယံသဘောတူညီချက်၅ချက်ကိုလိုက်နာဆောင်ရွက်ဖို့တိုက်တွန်းအားပေးနေကြပါတယ်ခင်ဗျာ။မြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးပဋိပက္ခကိုကူညီဖြည့်ဆည်းရေးကြောင်းဝင်ဆောင်ရွက်ပေးမဲ့ကိုယ်စားလှယ်ကိုရှေ့သတင်းပတ်တွင်ရွေးချယ်တည်ပြုနိုင်မယ်လို့အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံအဖွဲ့ဝင်နိုင်ငံကြီးဝန်ကြီးတွေရဲ့ပြောကြားချက်ကိုကိုးကားပြီးရိုက်တာသတင်းမှာဖော်ပြထားပါတယ်။မြန်မာနိုင်ငံအတွင်းအထူးတန်တမာခံထားရေးအတွက်အာဆီယံနိုင်ငံကြီးဝန်ကြီးတွေတနင်္လာနေ့တွေ့ဆုံတဲ့အခါဘယ်သူကိုခံထားမယ်ဆိုတာရွေးချယ်နိုင်လိမ့်မယ်လို့မျှော်လင့်ကြောင်းအာဆီယံနိုင်ငံကြီးဝန်ကြီးတွေကပြောပါတယ်။အနာသိမ့်စစ်ကောင်းဆောင်ဗိုလ်ချုပ်ဝန်ကြီးမင်းအောင်လှိုင်ကလည်းမြမရေးကြောင်းဝင်ဆောင်ရွက်ပေးဖို့အာဆီယံအထူးကိုယ်စားလှယ်ခံထားရေးကိုသဘောတူညီကြောင်းနဲ့အာဆီယံမူပေါင်းအတွင်းကနေပူးပေါင်းဆောင်ရွက်သွားမယ်အကြောင်းဒီကနေ့ပြောကြားလိုက်ပါလေ
ကျွန်တော်အနေနဲ့အာဆီယံအထူးကိုယ်စားလှယ်မြန်မာနိုင်ငံကိုလာရောက်ပြီးသူ့ဆုဆွေးနွေးရေးအပါအဝင်အာဆီယံနဲ့ပူးပေါင်းဆောင်ရွက်ရေးကိုအာဆီယံမူပေါင်းအတွင်းကဆောင်ရွက်ဖို့အသိရှိကြောင်းပြောလိုပါတယ်
ပြီးခဲ့တဲ့အေဒီလာအတွင်းအင်ဒိုနီးရှားနိုင်ငံဂျကာတာမြို့မှာပြုလုပ်တဲ့မြမအရေးအာဆီယံထိပ်သီးဆွေးနွေးပွဲအတွင်းအာဆီယံအထူးကိုယ်စားလှယ်ခန့်အပ်ထားရေးနဲ့အကြမ်းဖက်ပစ်ခတ်မှုတွေရပ်တန့်ရေးစာနာမှုဆိုင်ရာအကူအညီတွေကိုခွင့်ပြုရေးတို့အပါအဝင်အာဆီယံမူပေါင်း5ချက်ကိုစစ်ကောင်စီနဲ့အာဆီယံခေါင်းဆောင်တွေအကြသဘောတူခဲ့ကြတာပါကုလသမဂ္ဂအမေရိကန်ပြည်ထောင်စုနဲ့တရုတ်အပါအဝင်နိုင်ငံတကာအသံဝန်းကလည်းလက်ရှိဖြစ်ပေါ်နေတဲ့မြန်မာနိုင်ငံရဲ့နိုင်ငံရေးပဋိပက္ခပြည်လည်ရေးနဲ့တိုင်းပြည်ပြန်လည်တည်ငြိမ်အေးချမ်းရေးတို့အတွက်အာဆီယံကဦးစီးလှုပ်ဆောင်တဲ့ကြောင်းတိုက်တွန်းပြောဆိုထားကြပါတယ်ခင်ဗျာ မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တာဒီကနေ့မှ6လပြည့်သွားပြီဖြစ်ပေမဲ့နိုင်ငံအတွင်းအကြမ်းဖက်ပစ်ခတ်မှုတွေဥပဒေမဲ့ဖမ်းဆီးထိန်းသိမ်းမှုတွေနဲ့အာဏာရှင်စန့်ကျင်ရေးဆန္ဒပြပွဲတွေဆက်ရှိနေကြပါလက်တလောဖြစ်ပေါ်နေတဲ့နိုင်ငံရေးမတည်ငြိမ်မှုတွေအပြင်တစ်ဖက်မှာ COVID-19 တတိယလိုင်းကလည်းအရှိန်မြင့်ဖြစ်ပေါ်နေတာကြောင့်အသက်ဆုံးရှုံးမှုတွေလည်းနေ့စဉ်ရာနဲ့ချီရှိနေတဲ့အတွက်ပြည်သူတွေစောင့်နေရေးအခက်အခဲမျိုးစုံနဲ့ရင်ဆိုင်နေကြရပါတယ်မကြသေးခင်ရပိုင်းအတွင်းကပဲအကြမ်းဖက်ပြုခွဲခံခဲ့ရပြီးအသက်ဆုံးရှုံးမှုတွေရှိခဲ့တဲ့မန္တလေးမြို့မဟာအောင်မြေကကျောင်းသားသမဂ္ဂအဖွဲ့ဝင်တွေနဲ့မန္တလေးမဟာတပိတ်စစ်ကြောင်းတို့ပူးပေါင်းပြီးဒီကနေ့အာဏာရှင်စန့်ကျင်ရေးလက်မှတ်တွေပေါ်ထွက်ချီတက်ဆန္ဒပြခဲ့ကြပါတယ်စကိုင်းတိုင်းကလေးမြို့မှာလည်းဒီကနေ့ဆေးအာဏာရှင်စန့်ကျင်ရေးလူငယ်တွေဥဆောင်ပြီးချီတက်ဆန္ဒပြခဲ့ကြသလိုရွှေဘုံမြို့အတွင်းကကျေးရွာတွေစုပေါင်းပြီးလဲဆေးအာဏာသိမ်းမှုစန့်ကျင်ကြောင်းစုပေါင်းဆန္ဒဖော်ထုတ်ခဲ့ကြပါတယ်အလားတူပဲရန်ကုန်မြို့တောင်တကုန်မြို့နယ်အတွင်းကလူငယ်တွေကလည်းဆင်းရဲနာသိမ်းမှုစန့်ကျင်ရေးဆန္ဒပြပွဲပြုလုပ်ခဲ့သလိုတနင်္သာရီတိုင်းတဝယ်မြို့နယ်ကရင်ပြည်နယ်ဖားကတ်မြို့တို့မှာလည်းဆင်းရဲနာရှင်စန့်ကျင်ရေးဆန္ဒဖော်ထုတ်ပွဲတွေပြုလုပ်ခဲ့ကြပါတယ်ခင်ဗျာမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတာ6လတင်းတင်းပြည်လာတဲ့အချိန်ထိအကြမ်းဖက်မှုတွေကြေကြေပြန့်ပြန့်ဖြစ်ပေါ်နေတာတရားလက်လွတ်ဖမ်းဆီးထိန်းသိမ်းတာစီးပွားရေးမတည်ငြိမ်မှုတွေဖြစ်ပေါ်နေပေမဲ့မြန်မာပြည်သူတွေဟာပြည်သူ့ကျန်းမာရေးဆိုင်ရာကပ်ဘေးအန္တရာယ်နဲ့ရင်ဆိုင်နေရတာတွေကိုဂရုမပြုပဲထူးခြားလာတဲ့တတိဆွမ်းအားကိုပြသနေကြောင်းရန်ကုန်မြို့မှာရှိတဲ့အမေရိကန်တန်ယုံကဒီကနေ့ဩဂုတ်လ၁ရက်နေ့မှာထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်ဒီမိုကရက်တစ်နီလာအရာမိမိသဘောဆန္ဒနဲ့အညီရွေးချယ်ပြီးအားလုံးပါဝင်နိုင်တဲ့အနာဂတ်တစ်ခုအတွက်ကြိုးစားဆောင်ရွက်နေကြတဲ့မြန်မာပြည်သူတွေဆန္ဒပြဝရေးအတွက်အမေရိကန်ပြည်ထောင်စုအနေနဲ့ဆက်လက်ထောက်ခံအားပေးသွားဖို့အခိုင်အမာတန်ဋိဌာန်ပြုပါကြောင်းလည်းအမေရိကန်တန်ယုံရဲ့ကြေညာချက်မှာဖော်ပြထားပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာ6လပြည့်တဲ့ဒီကနေ့မှာအမေရိကန်တန်ယုံကဒီကြေညာချက်ကိုထုတ်ပြန်လိုက်တာလည်းဖြစ်ပါတယ်ခင်ဗျာ
ယူရီအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိဖိုင်းတိုမီတာ31 kHz 938ညဖိုင်းတိုမီတာ32 kHz 9390ညဖိုင်းတိုမီတာ57 kHz 585တို့ဖြင့်စနေတိုင်းတွေမှာဖိုင်းလက်မီတာ190 kHz 1509ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်မင်္ဂလာပါရှင်ကျမများသတင်းအောင်ပါတဲ့ဒီနေ့ကိုဆက်လက်ပြီးတော့ကြီးညာပေးပါမယ်ရှင်။ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနဇူလိုင်လ31ရက်နေ့အထိထုတ်ပြန်ခဲ့အရာမြန်မာနိုင်ငံမှာ COVID-19 ကူးစက်သူစုစုပေါင်း 29,985 ယောက်နဲ့သေဆုံးသူက 9,334 ယောက်ရှိပြီဖြစ်ပါတယ်။မနေ့ကတည်းအထက်ကူးစက်သူလူနာအသစ်က 4,925 ယောက်ရှိပါတယ်။အမှန်တကယ်နေ့စဉ်ကူးစက်မှုနဲ့သေဆုံးမှုနှုန်းဟာဒီထက်ပိုပြီးတော့များနိုင်တယ်လို့လည်းကျန်းမာရေးပညာရှင်တွေကသုံးသပ်ပါတယ်။ COVID ကူးစက်မှုနှုန်းကွင်းဆက်ဖြတ်တောက်နိုင်ရေးနိုင်ငံတွင်းဇူလိုင်လ18ရက်နေ့ကစဩဂုတ်လ10ရက်နေ့အထိရက်ရှည်အစိုးရရုံးပိတ်ရက်တွေကိုနောက်ထပ်သတင်းတစ်ပတ်ထပ်တိုးပြီးတော့သတ်မှတ်လိုက်တယ်လို့ဒီကနေ့ကြေညာပါတယ်။ယောဂကူးစက်မှုနှုန်းကျဆင်းလာတာကြောင့်ယောဂကွင်းဆက်ဖြတ်နိုင်မှုအတွက်အခုလိုရုံးပိတ်ရက်ထပ်တိုးပြီးတော့သတ်မှတ်ကြောင်းစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကဒီကနေ့စစ်ကောင်စီအာဏာသိမ်းယူခဲ့တဲ့6လပြည့်မိန့်ခွန်းအတွင်းမှာပြောဆိုခဲ့ပါတယ်။တစ်ချိန်တည်းမှာပဲယောဂထိန်းချုပ်ဟန်တာရေးနေအိမ်တွင်နေထိုင်ရေး stay at home အစီအစဉ်မှာအကျုံးဝင်လာတဲ့မျိုးတွေက108မျိုးနဲ့ရှိပါတယ်။လက်ရှိမှာဆေးရုံသုံးအောက်ဆီဂျင်ဆေးဝါးနဲ့ဆေးပစ္စည်းတွေအလုံးလောက်မရှိပဲဆေးတွေကိုလည်းဈေးကြီးပေးပြီးတော့ဝယ်ယူနေကြရပြီးယောဂပိုကူးစက်ခံထားရသူတွေကိုပြုစုကူတာရေးအပိုင်းမှာလည်းအခက်အခဲမျိုးစုံနဲ့ရင်ဆိုင်နေကြရပါတယ်ရှင်။American ပြည်အောင်စုအနောက်ပိုင်း California ပြည်နယ် San Francisco မြို့ကအဓိကဆေးရုံကြီးနှစ်ခုမှာဝန်ထမ်း200ကျော် Coronavirus ကူးစက်နေတဲ့အကြောင်း New York Times သတင်းစာကြီးကစနေနေ့ကဖော်ပြခဲ့ပါတယ်။ဝန်ထမ်းအများစုဟာ Zuckerberg San Francisco အထွေထွေယောဂကူးစက်ရုံနဲ့ California တက္ကသိုလ် San Francisco ဆေးရုံကဖြစ်ပြီးတော့အများစုဟာကာကွယ်ဆေးအပြည့်အဝထိုးပြီးသားသူတွေဖြစ်တယ်လို့ကူးစက်မြင့်တဲ့မျိုးရိုးပိစားပြောင်း Delta Variant Coronavirus ပိုကူးစက်နေတာလို့သတင်းစာကအရေးပါတယ်။တစ်ချိန်တည်းမှာပဲကိုဗစ်ကာလအခက်အခဲတစုံတရာကြောင့်အင်္ဂါကမပြီးနိုင်တဲ့သူတွေကိုနှိမ်ချဖို့တာမြင့်ချက်စနေနေ့တုန်းကတက်တန်းကုန်ဆုံးသွားပြီး American ပြည်ထောင်စုမှာတန်းနဲ့ချီတဲ့အင်္ဂါတွေသူတို့ပိုင်ဆိုင်တဲ့ပစ္စည်းတွေလမ်းတွေပေါ်ပြချပြီးတော့အင်္ဂါနေဖယ်ရှားခံရမယ့်အခြေအနေတွေနဲ့ရင်ဆိုင်နေရပါတယ်။ American ပြည်ထောင်စုမှာအင်္ဂါ6တန်းခွဲစုစုပေါင်းလူ15တန်းလောက်ဟာအင်္ဂါကအချိန်ကြီးမပြီးနိုင်တဲ့အခက်အခဲတွေနဲ့ရင်ဆိုင်နေရတယ်လို့ Reuters သတင်းဌာနကစီးရင်းတွေအရသိရပါတယ်ရှင်။ အာဖဂန်နစ္စတန်မှာတာလီဘန်သဘုံတွေမင်းညာကရော့ကက်လောင်ချာနဲ့ပစ်ခတ်တိုက်ခိုက်ခဲ့တာကြောင့်ကန်ဒဟာလေစိတ်လီယင်ပြည်လည်းပျက်စီးသွားပြီးလေကြောင်းခီးစဉ်အလုံးရက်ဆိုင်ထားရတဲ့အကြောင်းအာဖဂန်အရာရှိတွေကတနင်္ဂနွေနေ့မှာအတည်ပြုပြောဆိုပါတယ်။ဟာမန်ပြည်နယ်လက်ရှ်ခါကာမြို့တော်နဲ့ကပ်နေတဲ့ကန်ဒဟာပြည်နယ်မှာအာဖဂန်လူမျိုးရေးတပ်ဖွဲ့တွေနဲ့တာလီဘန်တွေအကြားအပြန်အလှန်ပစ်ခတ်တိုက်ခိုက်နေတဲ့အချိန်မှာလီယင်ပြည်လည်းတိုက်ခိုက်ခံခဲ့ရတာပါ။ဒီစိတ်ကိုရော့ကက်တွေအများပြားထိမှန်ခဲ့ပြီးတိုင်းပြည်ရဲ့ဒုတိယအကြီးဆုံးမြို့တော်ကနေထွက်ခွာမယ်လင်းခီးစင်အလုံးပြေးလည်ပြင်ပြီးတဲ့အထည်ရနာထားမယ်အကြောင်းအာဖဂန်အရာရှိတွေကပြောဆိုပါတယ်။တိုင်းလီရင်တွေတုံးပြီးတာလီဘန်အဖွဲ့နဲ့အရက်သားနေအိမ်တွေကိုလေကြောင်းကထိုးစစ်ဆင်ခဲ့တယ်လို့ဟယ်မန်ခရိုင်မှာဆိုရင်စီးရင်တစ်ခုမနေ့ကဘုံကျဲတိုက်ခိုက်ခံခဲ့ရတဲ့အတွက်လူတစ်ယောက်သေဆုံးပြီးသုံးယောက်ဒဏ်ရာရခဲ့တယ်လို့လက်ရှိခါကာကပုဂ္ဂလိကဆေးရုံပိုင်ရှင်ဒေါက်တာမိုဟာမန်ဒင်နာဝါကအတည်ပြုပြောဆိုပါရယ်အဲဒီဆေးရုံမှာတာလီဘန်အဖွဲ့ကလူတွေဆေးကုနေတယ်လို့အထင်မှားပြီးအာဖဂန်လူမျိုးရေးတပ်ဖွဲ့ဝင်တွေကတိုက်ခိုက်ခဲ့တာလို့လည်းဒေါက်တာနာဝါကပြောပါရယ်ရှင်ဂျပန်နိုင်ငံမှာကျင်းပနေတဲ့တိုကျိုအိုလံပစ်ပြိုင်ပွဲမှာဒီကနေ့ထိအမေရိကန်နိုင်ငံကစုတစိပ်ပေါင်း56ခုရရှိထားပြီးတရုတ်နိုင်ငံကစုတစိပ်50ရုရှားက40ဗြိတိန်က32နဲ့ဂျပန်နဲ့ဩစတြေးလျတို့က32ခုစီအသီးသီးရရှိထားပါတယ်။ရွှေတစိပ်စုမှာတော့တရုတ်နိုင်ငံက23ခုနဲ့ပထမအမေရိကန်ကရွှေတစိပ်20နဲ့ဒုတိယနဲ့ဂျပန်ကရွှေတစိပ်18ခုနဲ့တတိယနေရာတွေမှာရှိပါတယ်။အရှိတောင်အာရှနိုင်ငံတွေထဲမှာတော့ဖိလစ်ပိုင်ကအမျိုးသမီးအလေးမပြိုင်ပွဲမှာရွှေတစိပ်တစ်ခုစုခူထားတယ်လို့ထိုင်းနိုင်ငံကလည်းအမျိုးသမီးတိုက်ကွန်ဒိုမှာရွှေတစိပ်တစ်ခုစုခူထားပါတယ်။မလေးရှားကတော့အမျိုးသား2ယောက်တွဲချစ်တောင်ပြိုင်ပွဲမှာငွေတစိပ်ရရှိထားပါတယ်။တစ်ချိန်တည်းမှာပဲမနေ့ကကျင်းပတဲ့အမျိုးသားနဲ့အမျိုးသမီးရီကူးပြိုင်ပွဲတွေမှာဩစတြေးလျရီကူးမယ်အမ်မာမက်ကီယွန်နဲ့အမေရိကန်ရီကူးသမားကေလက်ဂရက်ဆယ်တို့အိုလံပစ်ဆန်ကျင်တင်ခဲ့ပါတယ်။ရီကူးပြိုင်ပွဲနောက်ဆုံးနေ့မှာဩစတြေးလျနိုင်ငံသူအမ်မာမက်ကီယွန်ကမီတာ50အမျိုးသမီးတဦးချင်းပြိုင်ပွဲနဲ့အသင်းလိုက်ပြိုင်ပွဲတွေမှာရွှေတစိပ်ထပ်မံစုခူးရရှိတာကြောင့်သူအနေနဲ့တိုကျိုအိုလံပိတ်ပြိုင်ပွဲမှာရွှေတစိပ်၄ခုအပါအဝင်ရရှိထားတဲ့စုတစိပ်ပေါင်း9ခုထိရှိသွားပြီဖြစ်ပါတယ်။ဒါဟာအမျိုးသမီးရေကူးအားကစားမယ့်တရားအနေနဲ့စံချိန်တင်စုတစိပ်စုခူးရရှိတာလည်းဖြစ်ပါတယ်။အမေရိကန်ရေကူးသမားကေလက်ဂရက်ဆယ်ဟာလည်းမီတာ50တူချင်းလက်ပစ်ကူးရေကူးပြိုင်ပွဲမှာစံချိန်တင်အနိုင်ရခဲ့တယ်လို့အဖွဲ့ဝင်၄ယောက်ပါတဲ့အသင်းလိုက်ပြိုင်ပွဲမှာလည်းစံချိန်တင်အနိုင်ရရှိခဲ့တာကြောင့်စုစုပေါင်းရွှေတစိပ်5ခုစုခူးခဲ့ပါတယ်ရှင်။တို့ရရှင်များရှင်တင်းနေနေညပိုင်းသတင်းတွေကိုကြီးညာလို့ပြီးမှာတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီရှင်
။ဝန်ထမ်းငယ်မှာအာနာသိန်းထားတဲ့စစ်ကောင်စီကအင်းဆောင်ဆိုးရကိုဖွဲ့စည်းလိုက်တာဟာနိုင်ငံရေးအရတန်တမာလမ်းကြောင်းတစ်ခုကိုဖော်ဆောင်လိုက်တာဖြစ်တယ်လို့မြို့သားညီညွတ်ရေးအစိုးရ NUG ရဲ့ဝန်ကြီးတော်ကပြောလိုက်ပါတယ်။ဒါပြင်စစ်ကောင်စီဘက်ကဘလို့ပဲနာမည်ပြောင်းပြောင်းပြည်သူလူထုတွေဘက်ကအယုံကြည်မရှိဘူးလို့လဲလူ့ဒေါ်လာရေးဆန္ဒပြတပိတ်ခေါင်းဆောင်ကပြောလိုက်ပါတယ်စစ်ကောင်စီဘက်ကဒီနေ့အင်းဆောင်အစိုးရဖွဲ့စည်းလိုက်တဲ့ပုံမှာနိုင်ငံရေးဖွဲ့စည်းတွေရဲ့သဘောထားတွေကိုကျွန်တော်ညာနိုင်ကစူးစီးတင်ပြပေးသွားမှာဖြစ်ပါတယ်ဒီမှာနိုင်ငံမှာအာဏာသိမ်းထားတဲ့စစ်ကောင်စီကသူတို့ချမှတ်ထားတဲ့ရှေ့လုပ်ငန်းစဉ်5ရက်ကိုဆောင်ရွက်ဖို့အတွက်အင်းဆောင်အစိုးရကိုဖွဲ့စည်းလိုက်တယ်ဆိုပြီးတော့ဒီနေ့နေ့စွဲနဲ့ထုတ်ပြန်ကြေညာလိုက်ပါတယ်ဒီပုံမှာအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့လူ့ခွင့်ရေးဝန်ကြီးဦးအောင်မျိုးမင်းကတော့သူ့ရဲ့သဘောထားကိုအခုလိုပြောပါရယ
် NUG သဘောထားတဲ့ကျွန်တော်ရဲ့ဟိုတအူးချင်းတုံးသက်ချက်ပြောချင်ပါတယ်ဒါမှတော့ပထမဦးဆုံးအခုလာလောလောဆယ်ကာလအတွင်းမှာမကြာမီရပဲရွေးကောက်ပွဲရလက်တွေပယ်ဖြစ်လိုက်တယ်ရွေးကောက်ပွဲကာလမှာမဲမတမာမှုတွေဖြစ်တယ်ဒါကြောင့်မို့ဒီရလက်ကိုပယ်ဖြစ်တယ်ဆိုရင်တန်ထွက်လာပါတယ်အခုမရှိမနှောင်းမှာပဲအခုလိုမျိုးအင်ကြောင့်အစိုးရဟိုဖွဲ့စည်းလိုက်တယ်နောက်တစ်ခါအရသားတွေပါဝင်နေတော့ကစဒီတက်မတော်ရဲ့ပုံစံနဲ့မကတော့ဘဲနဲ့နော်ဝင်းကြီးချုပ်အင်းနဲ့တာဝန်ယူရဆဲပုံစံဖြစ်လာတာကတော့နိုင်ငံကြီးလမ်းကြောင်းတစ်ခုကိုအထူးဖြင့်တန်တမန်ကြီးရလမ်းကြောင်းတစ်ခုကိုပေါ်ဆောင်တယ်လို့ယူဆပါတယ်။ဒါကြောင့်လဲဆိုတော့မကြာမီမှာကျွန်တော်တို့ဒီကုလသမဂ္ဂအပါဝင်နိုင်ငံတကာမှာစစ်ကောင်စီနဲ့ NUG ကြားထဲမှာဘုဒ္ဓကိုအတိမတ်ပြုမလဲဆိုရဲ credential စိတ်ခေါ်မှုကျွန်တော်တို့ရှိလာပါလိမ့်မယ်။ရှိလာတဲ့အချိန်မှာဒီစစ်ကောင်စီနေနဲ့အာဏာသိမ်းထားတယ်ဆိုတဲ့ပုံစံမျိုးနေနဲ့ဆက်သွားမယ်ဆိုရင်နိုင်ငံတကာအတိမတ်ပြုမှုတွေအခက်အခဲရှိတယ်ဆိုရင်များသူတို့သတ်မှတ်ထားတာမသိပါဘူးအမှန်တော့အာဏာသိမ်းထားတဲ့သူကတော့အာဏာသိမ်းထားတာပဲဖြစ်မယ်အဲကြောင့်ဆိုရွေးကောက်ပွဲကာလမှာ democracy ni lan ja power shin pyan bi anai ya de tu ma hou bu da ba mai di lo myo phit pyet ko tu lo ni ne khu so yin no aso ya ti ya ni ne thu taung bi lo le pat ni ba de su ye so da ga ne da wa chi a chang pya chin ne pu mu bi lo ho a ti ma pyu mu lak khan mu ya shi bu twe chu sa ma la su ye ta bo myo paung ni lo twi ya ba
de da bian sit kaung si phwa win tu phit de u khim maung sui ga le di bo ma tu ye tabo ra ko aku lo so ba de
အဲ့တော့အောင်မြင်လို့ဘူးဆိုတာကောင်းစီတရားအနေနဲ့လို့ဘူးမဖြစ်နိုင်မင်းနဲ့ဒီကျွန်တော်တို့ကဲဒီကစားမမဲ့ပေါ့အင်းကောင်းစိုးအနေနဲ့လို့ဘူးအတွက်ဖြစ်မှာပါလေတိုင်းနေပြည်နယ်အသီးသီးကိုဟိုဖြီးပြီးမရှိုပ်ခံပြီးတော့ဆောင်ရွက်နိုင်ကြည်ရှိမှလို့ယူဆတဲ့အတွက်ကြောင့်မလို့ဒီလိုကဲဒီကစားမမဲ့အနေနဲ့အဲကျွန်တော်တို့ဆောင်ရွက်တော့ဘူးဆိုတာဖြစ်ပေါ်လာခြင်းဖြစ်တယ်လို့ပ
Bangzong, Dr. Tisa Sangaro, Sikongsi Baga, Baluwe, Namari, Pyong Pyong Suni, Ne, Yongchi, Mishi, Wulu, Pyoware.
Hello, Dr. Joan, Drodu, Biduri, Ninegaro, D. Jeppa, Anna, D. Sikongsi, Nine, Namari, Baluwe, Koko, Baluwe, Pyong Pyong, Ame Sangsong, Chame Sangsong, Drodu, Biduri, Nine, no, Longwa, Yongchi, Mishi, Wu, Longwa, Drodu, Yongchi, Mu, Drodu, Ku, Akima, Bumule, Mishi, Wu, Surawe, Dojamare, Kamia. Now, through Anna Tinga Chima, Anna Tinga Zahala, Tani Anna Tinga, we do it now that Nani City, or who now put on now three lawyers. A good daddy who DJ Ating with the jumper, second Sibu, General Paloma, Yongji Lu, Maya Buzra, Emmett Tishabare, or the second CD, General, Idulu, and you know, second CD, General, Longwa, Longwa, Kozama Bu, General Lutu, and in LA, Longwa, Timam Bu, Lamakan Buzra, Emmett Tishabare.
ဒီနေ့စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်ကြီးမင်းအောင်လှိုင်ရဲ့မိန်ကုန်းတဲမှာတော့ရွေးကောက်ပွဲကျင်းပနိုင်ဖို့နှစ်နှစ်အချိန်ယူရနိုင်တယ်လို့လည်းထည့်သွင်းပြောကြားသွားပါတယ်။ဒါနဲ့ပတ်သက်ပြီးတော့ပြည်သူပါတီဥက္ကဋ္ဌဦးကုကိုကြီးကတော့အဓိကတော့ကျွန်တော်တို့ဒီကဖွဲ့ပေါ်တည်နေအနာတိန်မှုပေါ့နော်ဒါတက်ကတော့အနာထိန်တယ်လို့ပြောတာပေါ့။အဲ့တော့ဒီအချိန်ကာလကန့်သက်ချက်တွေ ตอนที่อาจารย์อาเทนเนี่ยสุดแล้วนั่นเนี่ยด้วยมาดูว่าอยู่กับคนลูกปีอ่ะตอนนั้นมาลูกนายบุตรส่วนเนาะคนที่บุญชีกันอุบลีฮะลูกคนนี้ก็จะตีไม่ดีสุดแล้วแต่ว่าแต่ยังได้ที่เวที่นี่ไม่ก่อนมาตอนนั้นเนี่ยด้วยอยู่กับคนเปลี่ยนลูกปีไม่สุดแล้วก็ตัวปัจจุบันกูก้าปีตัวกระดิบอยู่แล้วด้วยอ่ะตอนนี้ไม่ปีดูเรียนมีปาก้า ชิดก้าอยู่กับเพื่อนลูกปีเลยแต่ถ้าว่ากูจะอยู่กับเพื่อนอยู่แต่ถ้าหน้าเสียอยู่กับเพื่อนจะเลยอยู่ชิดถึงขยันเลยบ่กองเสียมาบอกมุสุเลยเฉยมาอยู่กับเพื่อนลูกปีแต่ละเรื่องกูจะเลยรู้ว่าอนาคตไม่สุเลยก็ดีแล้วเนี่ยก็รู้ปีดูดูเย่ยงจิ้งหูกูยังมาเอาผู้รู้จันทร์เราไอ้ลูกเป็นเงียบไป
สิ่งที่เราได้มุ่งเช่าหน้าที่นี้มาเป็นสิ่งที่ก็เองเราสุยากุพอดีเลยด้าพี่บีโร่สิ่งที่เราขอเรียนในงานที่มาอุจจาระกองสีนี้เนี่ยสบายสีดอมเมลุเลสุท้าบาร์เลยสิ่งที่ไม่แม้แต่งานนั้นเนี่ยมีสองท่านสับเดียร์สิ่งที่โอกาสบุญมุจิไม่เอาหนังงานในงานวันนี้จะพิจารณาวันยุติมาพิจารณ์สบายโร่เจียร์ท้าบาร์เลยขมยาจันทร์ยันไหนมา
ยี่สิบหกมีมาเยี่ยมสุนิการพิบาร์เลยมีมาเนี่ยมาเลสีพี่นี่เลยชินีรีจังสิบปูเป็นนี่เลยยอกาสิบพีซีมูพี่นี่เลยยอกาเรื่องมาพี่อังลูบลูกาเวนไฮมเลสราบูมาสิมีมึงอ่ะเฟรเจนิงังก้าสิยอกาทุกุสยาวันจีตัดมาโอกาบูมีมีทาวาร์เลยมีมาเยี่ยมสุนิการสิจิมานาเซนไฮมาเลยครับ
เราว่าเดิมๆมาอุ่นใจเสียดีเนี่ยมาไว้ที่นี่ในจุดสุดท้ายเช่นถึงมาว่ามาสิเนี่ยโอเคอ่ะคุณเสียดีเนี่ยมาในงานมาบ่เนาะที่อาณาเต็งที่พี่เรียนเอาไปมาลุยอ่ะตัวเรื่องที่เสียเท่ามาไม่เจอหน้ามือเลยที่มาเข้มงวดเช่นใดบ่เลยอะไรตัวเรื่องขันใจอะไรสุดที่เนี่ยมาในงานนั้นมาพี่เรียนสนับยาเวรีโอที่ลูกเชนติ้งให้มาเลยเช่นสุดเอริสเซ็คันรามหุยอ่ะเป็นลูกเชนิมยูมาเจ้าเด็กข้าจะลูกเชนกุยเจ้ามาอยู่ที่ใกล้เดียวลูกเส
ကျေးဇူးပါမဆင်းမြတ်ပါဘူးဒီဟာဒီဒီမိကုံးကိုမဖြေခင်ကျွန်တော်အနောက်ကလေးကိုတစ်ချက်လေးနည်းနည်းလေးပြန်ပြီးတော့သွားလိုက်ရှင်ဘာဖြစ်လို့လဲဆိုဒီဟာကတနိုင်ငံလုံးနဲ့အဝမ်းပေါ့နော်နိုင်ငံနဲ့အဝမ်းပြည်လုံးကျွတ်အထွေထွေတပိတ် revolution လုပ်နေတာပေါ့နော်ခေပြောင်းကျော်ဆိုင်ရေးလုပ်တယ်ဆိုရင်လည်းမမှားပါဘူးအဲ့တော့ဒီဟာကဒီစိတ်ကျမ်းမာရေးကိုထိခိုက်တာဆိုတဲ့ဟာကျွန်တော်ကျွန်တော်လက်စိတ်ဆီအောင်ဆေးယောဂဆီအောင်ဆိုတဲ့အတွက်တော့မလို့ကျွန်တော်လက်လေးလာကြည့်လိုက်လေးလာကြည့်တော့ဒီကဘာပေါ်မှာနိုင်ငံတော်တော်များများနိုင်ငံပေါင်း200နဲ့မှ50လောက်ဒီဒီလိုမျိုး protest demonstration revolutions campaign တခုမဟုတ်တခုအများအားလုပ်ကြတယ်ကမ္ဘာလူကြီးရေဒီ 99% လောက်ကလည်းဒီလိုမျိုးတွေလုပ်ဘူးတဲ့အတွေ့အကြုံရှိတယ်ဆိုတာကိုဒါအမှတ်တမ်းနေရှိတယ်။ဒါပေမဲ့sadly ပေါ့နော်။ဒီလူတွေလုပ်တဲ့လူတွေရဲ့စိတ်ရောဂါအခြေအနေပေါ်မှာ impact ဘယ်လိုမျိုးရှိလဲဆိုတဲ့ဟာကိုလေ့လာထားတဲ့ဟာကတော်တော်လေးနည်းတယ်။နော်အားနည်းတာကိုတွေ့ရတယ်။နည်းပေမဲ့တချို့စာလမ်းတွေမှာအဓိကကတော့ဘာစိတ်ကျမ်းမာရေးကိုထိခိုက်နေတယ်နော်။အခုဒါမှတ်မိကုံးရောက်လာအာတိကိုင်းနိုင်လဲဆိုတော့သူကနံပါတ်1ကတော့စိတ်ကြယောဂပေါ့နော်ပမာလို့ဆိုတော့စိတ်ကြယောဂ depression ပြီးတော့စိတ်ပူပန်တတ်တဲ့ယောဂ anxiety နောက်ကျွန်တော်တို့ဒီ post traumatic stress ရာကပြန်ပြီးတော့အရင်တန်းရဖြစ်ခဲ့တဲ့ဟာကို trauma ကိုပြန်ပြီးတော့ပြန်ပြန်တည်ရနေပြီးတော့စိတ်မှာစိတ်ဖြည့်ဆည်းမှုဖြစ်တဲ့ယောဂအဲ့လိုမျိုးလေးတွေခံစားရတာကိုကျွန်တော်တို့ကဒါတိလာတွေ့ရှိရအဲ့တော့ဒီစိတ်ကြယောဂါတို့စိတ်ပူပန်တဲ့ယောဂါတို့ခုနကကျွန်တော်ပြောတဲ့ PTSD တို့ဒါတွေကအခုဖြစ်လာဆိုတော့အခုမဖြစ်ပါဘူးအခုလူတွေကြုံတွေ့နေရတဲ့အခုချိန်မှာမြန်မာပြည်သူလူထုကြုံတွေ့နေရတဲ့အခါကစိတ်ဖြစ်စည်းမှုပေါ့စိတ်ဖြစ်စည်းမှုကတော့တကယ်ကိုကြုံတွေ့နေရတယ်နောက်စိတ် emotional roller coaster ပေါ့နော်စိတ်ကအနေအငင်းတွေအများကြီးဖြစ်တယ်အဲ့တော့ဒါကိုစိတ်ယောဂါလို့ပြောမလားဆိုတော့ကျွန်တော်တို့ကမပြောပါဘူးဒါကပုံမှန်ဖြစ်တဲ့ normal stress reaction ပေါ့နော်ပုံမှန်ပတ်ဝန်းကျင်မှာကြုံတွေ့နေရတဲ့အခက်အခဲတွေကြောင့်ဖြစ်လာတဲ့စိတ်ကပုံမှန်တုံ့ပြန်မှုပါဒါစိတ်ရောဂါမဟုတ်ပါဘူ
းဆိုတော့ဒါပေမဲ့အဲ့ဒါကကျန်းမာရေးကိုဘလို့အခြေအနေမျိုးမှာရောက်တဲ့အခါမှာကျန်းမာရေးကိုယ့်ရဲ့တန်ကျန်းမာရေးပေါ့နော်ဒီဟိုကိုကျန်းမာရေးစိတ်ကျန်းမာရေးဘာရောထိခိုက်တယ်လို့ဆရာတို့ပြောလို့ရတယ်ရှင့
်ဒီလူတွေကစိတ်သက်ကျသွားမယ်ဘာမှလှုပ်ချင်ခံရသေးမရှိတော့ဘူးအရှုံးပေးလိုက်မယ်ဆိုရင်တော့ဒါစိတ်ကျမ်းမာရေးကိုထိခိုက်ဖို့အချက်တပိုပြီးတော့များသွားတယ်။ဒါပေမဲ့အဲ့ဒါကိုကာကွယ်ဖို့ဆိုရင်တော့အချက်မကျဖို့ဒါအရေးကြီးတယ်။အဲ့ဒီအတွက်ဆိုရင်တော့ကျွန်တော်ကအချက်၃ချက်ပြောချင်တယ်ပေါ့နော်။အဲ့တော့ဒီခုနကကျွန်တော်လေးလာကြည့်တဲ့စာတမ်းတွေမှာလည်းသူက mental health ကို impact မဖြစ်အောင်စိတ်ယောဂါဖြစ်တဲ့ခုနကပြောတဲ့ယောဂါမျိုးတွေမဖြစ်အောင်အကောင်းဆုံးပုံထုံးက united ဖြစ်ရမယ်။ connect connected ဖြစ်ရအောင်အဲအားလုံးစီစီလုံးလုံးနဲ့ course တစ်ခုကိုတိုက်တဲ့အချိန်မှာဘယ်တော့မှလူမျိုးစိတ်ယောဂါဖြစ်တဲ့စိတ်ဝိညာဉ်နဲ့ဆိုင်တဲ့ယောဂါတွေမရနိုင်ပါဘူးလေအဲတော့အဓိကကုထုံးကတော့ဆက်လက်ပြီးတော့စီလုံးရမယ်အဲစီလုံးနဲ့ပြင်မှာမှသူတို့နောက်တစ်ခုဒီ research မှာတွေ့ထားတာက connected ဖြစ်ရအားလုံးဒီပြောင်းနေတယောက်အများအားဆက်တွေ့ပြီးတော့အားပေးနေရနောက်ပြီးတော့ motivated ဖြစ်ရ motivated ဆိုတာဘာလဲဆိုတော့ဘာနဲ့တခုကိုသွားတဲ့အခါမှာဒီသွားနေတဲ့အောင်မြင်ရင်ငါတို့ဘာလုပ်မယ်ဆိုတဲ့စိတ်ကလေးနဲ့ကိုကဟိုကျွန်တော်တို့ငငယ်တော့ကြိုက်ချိုးတက်တယ်လို့ကြိုက်ချိုးတက်ရင်ဟိုဘာရောက်တော့မယ်တကွေးကြံရောက်တော့မယ်တကွေးကြံရောက်တော့မယ်ရောက်ချင်မှတော့ရောက်အောင်ဒါပေမဲ့အဲ့ဒီလိုမျိုးအားပေးနေနောက်ဆုံးတော့ဟိုတက်တူဖျားကြီးလည်းဖူလိုက်အောင်အားလုံးကဂျန်နဲ့ stress တွေပင်ပန်းလာရေပုံတော့ပျောက်သွားအဲ့ဒီလိုမျိုးစိတ်ကလေးနဲ့ပေါ့အဲကြောင့်နဲ့ပြ motivate ဖြစ်အောင်အားပေးနေရကျွန်တော်တို့ကငါတို့ဒီအောင်သွားရင်ဘာလုပ်ကြမှာလဲဟိုကျမ်းမာရေးအတွက်ဘာလုပ်မှာလဲလူမှုရေးအတွက်ဘာလုပ်မှာလဲပညာရေးအတွက်ဘာလုပ်မှာလဲအမျိုးသားအလုံးအတွက်ဘာလုပ်မှာလဲဒီဟာမျိုးစဉ်းစားထားရင်ဒါက motivated ဖြစ်တယ်အဲ့လို motivated ဖြစ်နေရင်ဆက်ပြီးတော့ lunch ဆက်ရှောင်းနိုင်ချီတက်နိုင်ဗျာပြည်သူလူထုတရားလုံးအတွက်ကိုပြောတာဒီပြည်သူလူထုကဒီလိုသာလုပ်လို့ရှိရင်ဘယ်နဲ့ကစိတ်ယောဂါနဲ့ပတ်သက်တဲ့ဟာတွေမဖြစ်လာတော့ပါဘူးဒါကိုလည်းကာကွယ်ပြီးသားဖြစ်သွားမှာ
အခုပေါ့နော်ဒီမြန်မာနိုင်ငံမှာဒီမြန်မာနိုင်ငံတဝမ်းမှာဆန္ဒပြနေတာရောကြည့်လို့ရှိရင်များသောအဖြစ်ကလူငယ်တွေပါဆိုပြောရင်တော့အသက်20ဝန်းကျင်အရွယ်လူငယ်တွေလို့အများစုကပြောလို့ရပါတယ်ဆိုတော့အဲ့လူငယ်တွေကနှိမ့်တိုင်းသူတို့လမ်းပေါ်ထွက်ပြီးဆန္ဒပြနေတယ်နောက်သူတို့မျက်စိရှေ့မှာပဲပေါ့နော်အခုဆိုရင်ဒါအင်အားသုံးပြီးတော့ဖြုတ်ခွဲခံရတာတွေတွေ့နေရတယ်ဆိုတော့ အဲ့ဒီလိုလူငယ်တွေရဲ့စိတ်ထဲမှာဒီလိုမျိုးငင်းနေတွေးနေရတဲ့အတွက်ကြောင့်မလို့သူတို့အနေနဲ့ပေါ့နော်သူတို့စိတ်ထဲမှာရောဘယ်လိုမျိုးစိတ်ဓာတ်တွေဖြစ်သွားနိုင်လဲလို့ဆရာပြောလို့ရလို့ဆရာ
အဲ့ဒါလဲ really good question ဗျာဘာဖြစ်လဲဆိုတော့ဒီ riot ကိုနိုင်နေတယ်ဒီ revolution တွေကိုနိုင်နေတယ်ဆိုတော့ကျွန်တော်တို့အရင်တော့လည်းတွေ့မှာပါထိုင်ဝမ်တို့ဟောင်ကောင်တို့နော်ဟိုနောက်တခြားနိုင်ငံတွေမှာလည်းဒီလိုပဲနိုင်နေခဲ့တာလေကျွန်တော်တို့အားလုံးတွေ့ဘူးပြီးတာဒါကအခုဒီမှာဆိုလဲကျွန်တော်တို့ကိုဟိုဒီပြည်သူလူထုတွေကို fear factor ဟိုကြောက်စိတ်ဝင်သွားအောင်လို့လှုပ်ဆောင်နေတဲ့အချက်တွေအများကြီးရှိတယ်။ကြောက်စိတ်ဝင်သွားအောင်လို့တနက်တွေဖောက်တယ်၊ခေါင်းတဲတွေကိုပစ်တယ်၊လူတွေကိုဒီဘာမှပြန်လည်မခုခံတဲ့လူငယ်လေးတွေကိုမတရားရိုင်းနှက်တယ်၊နောက်အိမ်တွေကိုမတရားဝင်ဖြတ်တယ်၊ဟိုမင်းမဲ့ဇေယိုက်တွေလုံနေတဲ့ဟာတွေကဒါလူတွေကိုကြောက်စိတ်ဝင်အောင်လုပ်တယ်။အဲတော့သူတို့တွေကခုနကကျွန်တော်ပြောသလိုမျိုးပဲခုနက၃ချက်ကိုပဲပြန်သွားမယ် United Connected Motivated ဖြစ်နေဒီဟာတွေကသူကြော်ချမ်းတယ်တကယ်လို့စိတ်ထဲမှာတခုခုအဲ့လိုတင်းကျပ်နေတယ်ဟိုငိုလိုချင်စိတ်တွေပေါ်လာတယ်ဟိုအများပဲအိတ်မရဘူးဒီလိုမျိုးစိတ်လေးတွေပေါ်လာရင်အချင်းချင်းစကားပြောပါအချင်းချင်းအားပေးစကားပြောပါကျွန်တော်တို့အားလုံးမှာလောလောဆယ်တော့အဖြေဘယ်လိုရောက်မှာစာဘာမှမသိပါဘူးဟုတ်ဒါပေမဲ့လည်းဒီလိုမျိုးအားပေးနေနဲ့အားတက်နေ Motivated ဖြစ်နေမင်းကငါတို့တော့အောင်သွားနိုင်ဘာလို့မယ်ဆိုရဲအောင်စိတ်လေးနဲ့သူတို့ဟိုရှာဖွေပြီးဖတ်မယ်ပြုမယ်ဆိုရင်ဒီအကြောင်းတွေခေါင်းထဲမှာတစ်ချက်လုံးရောက်မနေတော့ဘူး။ဘာလို့လဲ။နောက်ငါတို့ရရင်ဘာလို့မယ်ဆိုရဲဟာအတွေးကခေါင်းထဲမှာဝင်နေရင်အဲ့ဒီအတွေးလေးနဲ့အဲ့ဒီမှာ occupy ဖြစ်နေတာစိတ်ကိုပြောင်းလဲသွားတာနော်။စိတ်ကိုဒီကြောင်းဒီဖြစ်ပြနေတဲ့အနေထိုင်ုံတွေကိုပဲအနေနဲ့တွေးမနေပဲနဲ့ငါတို့ပြီးသွားရင်ဘာလို့မယ်ဆိုရဲဟာနဲ့နည်းနည်းလေး switch လုပ်အောင် mind လေးကိုအဲ့လိုမျိုးလုပ်ရင်သူတို့ကပို့ပြီးတော့ဒီ resilience စိတ်ခွန်အားပို့ပြီးတော့ကောင်းလာမယ်စိတ်ချမ်းသာရေးရပို့ပြီးတော့အားပြေလာအဲ့ဒါကအရေးကြီးပါတယ်ခင်ဗျာ
အခုဒီမြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေတွေကိုဒီပြည်တွင်းမှာလည်းမဟုတ်ဘူးပေါ့နော်ဒီနိုင်ငံတကာမှာရှိနေကြတဲ့မြန်မာတွေကလည်းတစ်ချိန်လုံးဆောက်ရှိပြီးတော့မှစိတ်ပူပန်ကြတယ်စိတ်တော့ကရောက်ကြတယ်အဲ့လိုမျိုးစိုးရိမ်မှုတွေဒီစိတ်ဖိစီးမှုတွေကိုပြေပြောက်သွားအောင်လျှော့သွားအောင်ရောဆရာတွေကဘယ်လိုမျိုးအကြံပြုကြမှာလဲရှင
်အဲ့ဒါanother good question ဟိုအဲ့ဒါကဒီဗမာပြည်တွင်းရောပြည်ပရောဗျာ။ဘာနဲ့ဘာတူလဲဆိုတော့အခုဟာကဟိုနည်းနည်းလေး limitation ထားရမယ်ပေါ့နော်။တချို့ untrusted source တွေတချို့ဘူးခေါ်နေတဲ့ new term cyber လာတဲ့ဟာတွေ။အဲ့ဒါမျိုးတွေကဒါကိုယ့်ကိုစိတ်ချောက်ချောင်းစိတ်တက်ပြက်ပြောင်းဒါဟိုဘက်ကလုံနေတာ။လုံနေတဲ့ဟာတွေကိုဟိုမကြည့်နဲ့။ခုနကပြောတဲ့ fear factor ဝင်အောင်လုပ်တဲ့ဟာတွေဖြစ်သွားရင်လူတွေကမလိုအားတဲ့အဆိုးရပူပါမှုဒီစိတ်ဖိစီးမှုတွေပုံများမယ်အဲ့တော့နံပါတ်1ကကနံပါတ်2ကတော့ဟိုအဗမာအခုပြပမှာဆိုရင်ကနကမျိုးကပြပပေါ့ဗမာနိုင်ငံရဲ့အချိန်နဲ့ပြပအချိန်က time difference ကအဲ့ဒါက main factor လို့ကျွန်တော်ထင်တယ်ဟိုအထူးသဖြင့်နောက်နိုင်ငံတွေမှာနောက်နိုင်ငံတွေမှာကညဆိုရင်ဗမာပြည်မှာကမနဲ့ဆိုတော့အကုန်လုံးကတိကျတော့ညမဲ့ဖိနေကြည်ကြအားပေးကြဟိုပြည်သူလူထုကိုပြင်ပနေအားပေးတော့နေနေညလေးပြန်ကိုမှားကုန်တယ်အဲတော့အဲ့ဒါတစ်ချက်နောက်အစားတောက်ပြက်နေကြတယ်ကိုကျွန်တော်မြင်တယ်ကျွန်တော်တို့ကိုယ်တိုင်လည်းခံစားနေရစားတာစားနေရတယ်ရလာမရှိဘူးဟိုမပြော့ဘူးပေါ့မပြော့တဲ့စိတ်နဲ့ကြောင်ရရတာတခုခုခန္ဓာကိုယ်ကြီးကိုလုံနေရတယ်လို့ဖြစ်နေတော့ဟင်ဒါပေမဲ့အဲ့ဒီစိတ်နဲ့လုံနေရပြီအဲ့တော့တောင်ဝန်တစ်ခုနည်းနဲ့လုတ်ပါဘယ်လိုဆိုရင်ကိုရောစိတ်ရောကိုထောင်းစိတ်ကြီးဟင်ဖြစ်တသွားလိမ့်မယ်အဲ့တော့အချိန်မှန်မှန်အိပ်ဖို့ကြိုးစားပါတတ်နိုင်တဲ့လောက်ပေါ့လေဖြစ်နိုင်မှန်သိပါလေကြိုးစားပါပြီးတော့အစားအသောက်ကိုလည်းပုံအချိန်မှန်မှန်လေးစားပါပြီးတော့ connected လုပ်ပြီးတော့မယုံရတဲ့ source တွေ psychologically sidewalk လုပ်နေတဲ့ post တွေကိုဖတ်ပါနဲ့မလုပ်ပါနဲ့ဒါဆိုလို့ရှိရင်တော့ဟိုဒီပို့ပြီးတော့စိတ်ရဲ့ resilience ကိုစိတ်ကြမ်းမာရေးကိုပို့ပြီးတော့ကြံ့ခိုင်အောင်လုပ်တဲ့ဟာလေးတွေဖြစ်သွားမှာ
အခုလက်ရှိမှာဆရာလည်းစောစောကပြောပါတယ်ဒီစိုးရိမ်စိတ်တွေတောကရောက်မှုတွေကအခုချိန်တွေမှာတော့ဒါစိတ်ရောဂါဖြစ်တဲ့အဆင့်ကိုမရောက်သေးဘူးပေါ့လေဒါပေမဲ့ဒီအဆင့်ဒီအခြေအနေတွေကပိုပြီးတော့မှကြာရှည်သွားမယ်ကိုယ့်ရဲ့စိတ်ပိုင်းဆိုင်ရာကိုလည်းထိခိုက်လာပြီဆိုလို့ရှိရင်ဒီကျွမ်းကျင်သူတွေနဲ့တိုင်ပင်ဆွေးနွေးဖို့အလိုအပ်တဲ့ကုသမှုယူဖို့အတွက်ကရောဘယ်လောက်ထိအရေးကြီးတယ်ဒါကိုဘယ်လောက်ထိ new design လုပ်တဲ့နေတော့ဆရာအနေနဲ့ပြောချက်ပါလိမ့်ရှင
်အဲ့ဒါတော့အရေးကြီးတယ်ဗျအဓိကဖြစ်မှာတော့စိတ်ကြာယောဂနဲ့စိတ်ပူပန်ယောဂစိတ်လုံးပူပန်နေပြီးတော့တခုခုအလုပ်နဲ့မကန်နိုင်ဘဲဖြစ်မယ်ဟုတ်ဘာမှအဓိက concentration ကိုဘင်းရအောင်မှအာရုံစူးစိုက်လို့မရဘူးနောက်အားလုံးလို့ဟုတ်မပြောဘူးပြောတဲ့စိတ်လည်းမရှိတော့ဘူးဘာမှလည်းလုပ်ချင်ကန်နေသေးမရှိတော့ဘူးစားချင်စိတ်လည်းမရှိဘူးအိတ်ချင်စိတ်လည်းအိတ်တယ်ပြောတော့ဘူးဆိုရင်တော့ဒါကဒီ စိတ်ချမ်းသာရေးအတွက်ဒီတိုင်းမြင်တယ်မိကျွမ်းကျင်လူတွေနဲ့ပညာရှင်တွေနဲ့စကားပြောတင်တယ်အဲဒါစိတ်ချမ်းသာရေးဆိုတာကဟိုဆက်စရာမဟုတ်ပါဘူးကျွန်တော်တို့လူမှာနှစ်ခုပဲရှိတယ်ကိုယ်နဲ့စိတ်နဲ့ကိုယ်ချမ်းသာရေးကို view ဆိုင်တယ်ဒီမကောင်းရင်ဆရာအောင်ပြတယ်စိတ်ချမ်းသာရေးလည်းဒီတိုင်းပဲခုနကကျွန်တော်ပြောတဲ့လက္ခဏာလေးတွေရှိလာရင်ပြပါဆရာအောင်လည်းဟိုပြောပါဒါဆက်စရာမဟုတ်ပါဘူးစိတ်ယောဂဖြစ်ရင်လည်းအဲ့တော့စိတ်နည်းနည်းလေးလူမျိုးဖြစ်နေတယ်ဆိုရင်ဘေးနာပတ်ဝန်းကျင်ကပြုပြီးတော့တန်ဖိုးပေးလို့ရတယ်စကားတွေပြောပြီးလို့ရတယ်ဂယုဆိုင်ပေးလို့ရတယ်ဒါဆိုရင် तू ကစိတ်ယောဂက तू ကသူ့ပြန်ပြီးတော့ကောင်းလာစိတ်ယောဂကဆေးတစ်ခုလည်းတောက်လို့ကြောက်တဲ့ယောဂမဟုတ် तू ကဆေးလည်းတောက်ရမယ်စိတ်သက်ဖန်တာကြံ့စိတ်သက်ဆိုင်ရာကြံ့ခိုင်မှုလည်းလုပ်ရမယ်ပြီးတော့ဒီပတ်ဝန်းကျင် social ကလည်း support လည်းလုပ်ဒီသုံးခုပေါင်းမှသုံးချောင်းထောက်လိုက်မှစေယောဂါပြန်ပြီးတော့ထောင်တက်သွားမှာအဲ့တော့မရှက်ပါနဲ့ဖြစ်လာရင်တယောက်တည်းကြိတ်ပြီးတော့မခံပါနဲ့ကုညီမှုရယူပါဘေးမှာကိုယ့်ရဲ့မိသားစုတငယ်ချင်းတိုင်းဝိုင်းကိုပြောပြီးတော့ support ကိုရှိပါဒီမိသားစုတငယ်ချင်းတိုင်းဝိုင်းကလည်းအဲ့လိုမျိုးဆိုရင်မနောက်ပါနဲ့မပြောင်းပါနဲ့ဒါတွေကနောက်เสียပြောင်းကြမဟုတ်ဘူးသူတို့ကဒါတကယ်ခံစားနေရတဲ့ဟာဆိုတော့အားပေးပါ support လုပ်ပေးပါဒီလိုမျိုးဟိုလုပ်ပေးလိုက်လို့ရှိရင်ခုနကစေယောဂါကလည်းပြန်ပြီးတော့နောက်တစ်ဆင့်ပြန်ကောင်းသွားပြီးတော့ပုံမှန်ပြည်သူလူထုထဲမှာနောက်တစ်ချက်တအားပြန်ဖြစ်သွားမယ်ဟာဖြစ်သွားမှာအဲ့တော့ကျွန်တော်ကတော့အဲ့လိုပဲကြံပြုချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါဒေါက်တာမောင်ဦးကချင်းအခုလိုမျိုးအချိန်ပေးပြီးတော့ဖြေတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင
်ကျေးဇူးပါခင်ဗျာဟုတ်ကျေးဇူးပါခင်ဗျာ
ဒီအောင်မြင်ရဲ့ပြည်ရင်းသတင်းတုံးသက်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။ကာကွယ်ဆေးသို့မဟုတ်ကိုဗစ်ပြဿနာအတွက်နောက်ဆုံးမျှော်လင့်ချက်ဆိုတဲ့ကောင်းစဉ်နဲ့ဆွေးနွေးတင်ပြမှာပါ။ဥစီတူအောင်မြင်တဲ့အတူကျမအင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်ရှင
်။ဒီမနက်ကမှရှေ့လာမဲ့သတင်းနှစ်ပတ်အတွင်းလူကြီးထွက်ဝဲလောက်ကိုဗစ် -19 ဗိုင်းရပ်စ်ကူးစက်ခံရနိုင်ကြောင်းပညာရေးဆိုင်ရာကျွမ်းကျင်သူတွေရဲ့ပြောဆိုချက်တွေကိုကိုးကားပြီးကုလသမဂ္ဂဆိုင်ရာပြည်ထောင်စာမတ်ကြီးဘာဘရာဝူဝော့ကပြောဆိုလိုက်ပါတယ်။ပြီးခဲ့တဲ့ဇူလိုင်29ရက်နေ့ကကုလသမဂ္ဂလုံခြုံရေးကောင်စီမှကျင်းပတဲ့မြန်မာအရေးအလွတ်သဘောဆွေးနွေးချိန်သူကအဲ့လိုထုတ်ဖော်ပြောဆိုလိုက်တာပါ။မြန်မာနိုင်ငံမှာ February 1ရက်စစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်ကျန်းမာရေးစနစ်လုံးဝပြိုပြက်နေပြီးကျန်းမာရေးဝန်ထမ်းတွေကလည်းတိုက်ခိုက်ခံရဖမ်းဆီးခံရတာတွေရှိခဲ့တာကြောင့်အခြေအနေတွေဟာစိုးရိမ်စရာကောင်းတယ်လို့လဲသူကဆိုပါတယ်ကုလသမဂ္ဂဆိုင်ရာပြည်ထောင်စာမတ်ကြီးရဲ့ပြောဆိုချက်ဟာလက်ရှိမြန်မာနိုင်ငံတွင်ဖြစ်ပျက်နေတဲ့ကိုဗစ်ဗိုင်းရပ်စ်ပြဿနာအခြေအနေတွေကိုထင်ရှားနေတယ်လို့လဲဆိုနိုင်ပါတယ်ဒါဆိုရင်မြန်မာနိုင်ငံတွေကကိုဗစ်ဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုနေ့စဉ်လူအများအများသေဆုံးမှုတွေနဲ့ပတ်သက်ပြီးဖြေရှင်းနိုင်စရာနည်းလမ်းရှိပါသေးရဲ့လားလို့မေးစရာရှိလာပါတယ်
တကယ်တော့ကိုဗစ်ပြဿနာကိုကောင်းကောင်းမွန်မွန်ရင်ဆိုင်နိုင်ဖို့ဆိုရင်သက်ဆိုင်ရာတိုင်းပြည်ခေါင်းဆောင်နဲ့အာဏာပိုင်အဖွဲ့အစည်းရဲ့နိုင်ငံသားတွေပေါ်ကိုကကာကွယ်စောင့်ရှောက်ရမယ်မိဘပြည်သူတွေဖြစ်သဘောထားဖို့ကိုဗစ်ကိုရင်ဆိုင်ရမှာကောင်းမွန်တဲ့စီမံခန့်ခွဲမှုချမှတ်အကောင့်အထည်ဖော်နိုင်ဖို့ကိုဗစ်ကာကွယ်တိုက်ဖျက်ရေးလုပ်ငန်းနဲ့ပြည်သူတရလုံးပါဝင်လာအောင်စည်းရုံးနိုင်ဖို့လိုအပ်မှာဖြစ်ပါတယ်။အဲ့ဒီတဲကကောင်းမွန်တဲ့စီမံခန့်ခွဲမှုဆိုတာကတော့ကိုဗစ်ဗိုင်းရပ်စ်ကူးစက်ခံရမှုရှိမရှိတန်လျာရှိသူတွေကိုလိုအပ်တယ်လို့စစ်ဆေးပေးဖို့စစ်ဆေးချက်အရဗိုင်းရပ်စ်ကူးစက်ခံရသူတွေကိုကောင်းမွန်တဲ့ကုသမှုပေးဖို့ကူးစက်ခံရသူတွေနဲ့ချိဆက်ခဲ့သူအတူနေသူတွေကို quarantine center တွေလိုနေရာမျိုးမှာခွဲခြားထားဖို့လိုအပ်မှာဖြစ်ပြီးနောက်ဆုံးစစ်အနေနဲ့အရွယ်ရောက်သူတိုင်းကာကွယ်ဆေးစနစ်တကျထိုးနှံခွင့်ရရှိရေးဖန်တီးပေးဖို့လိုအပ်ပါတယ်။ဒီအတွက်လည်းနိုင်ငံအစိုးရတွေဟာအဲ့ဒီလုပ်ငန်းဆောင်တာတွေအကောင့်ထဲဖော်နိုင်အောင်အသေးစိတ်စီမံကိန်းချအစီအစဉ်ရေးဆွဲအကောင့်ထဲဖော်ကြရတာမျိုးဖြစ်ပြီးတက်နိုင်သမျှငွေကြေးဘတ်ဂျက်လည်းထုတ်သုံးရပါတယ်။လက်ရှိစစ်ကောင်စီကတော့ကိုဗစ်ကာကွယ်ထိန်းချုပ်ကုသရေးလုပ်ငန်းရဲ့အခြေခံကြတဲ့တန်တရာရှိသူတွေကိုဗိုင်းရပ်စ်ကူးစက်ခံရမှုရှိမရှိစစ်ဆေးပေးတာစစ်ဆေးလို့ကူးစက်ခံရရင်ဆေးဝါးကုသပေးတာထိတွေ့သူနီးစပ်သူတွေကို quarantine center တွေမှာခွဲခြားထားတာမျိုးကိုတောင်အကောင့်ထဲပေါ်နိုင်တာမတွေ့ရပါဘူးအကျိုးဆက်ကတော့ဗိုင်းရပ်စ်ကိုလိုအပ်တဲ့အရေးအတွက်စစ်ဆေးမပေးနိုင်တာကြောင့်တကယ်လက်တွေ့ဘယ်နှယောက်ကူးစက်ခံရတယ်မှန်မှန်ကန်ကန်မဖော်ထုတ်နိုင်တဲ့အပြင်ကုသရေးနီးစပ်သူတွေကိုခွဲခြားထားရေးတွေကိုလည်းစနစ်တကျမလုံနိုင်တော့ပါဘူး
ဒါရင်မကကိုဗစ်ကူးစက်ခံရသူတွေကိုကုသဖို့ ဆေးရုံနဲ့စင်တာတွေမှာလုံလုံလောက်လောက်ပြင်ဆင်ထားမှုမရှိတာကြောင့်ပြည်သူအများများဟာကိုယ်နေမှာပဲကိုနေပြီးကို့အစီအစဉ်နဲ့ကိုကိုဘိတ်ကိုကူးသားရတဲ့အခြေအနေဆက်ရောက်သွားစီပါတော့တယ်။အဲ့ဒီအတွက်နောက်ဆက်တွဲပေါ်ပေါက်လာတဲ့ပြဿနာတွေကတော့ထိရောက်မှန်ကန်တဲ့ကူးသားမှုမရတာကူးဆက်ခံရတဲ့နေအိမ်တွေနဲ့အကူမခံရသေးတဲ့နေအိမ်တွေပါဆေးဝါးရှာဖွေမှုစုဆောင်မှုအောက်ဆီဂျင်အိုးနဲ့အောက်ဆီဂျင်ကွန်စင်ထရေတာဝယ်ယူမှုစုဆောင်မှုတွေကြောင့်ဆေးဝါးအောက်ဆီဂျင်နဲ့အသက်ရှူဆက်ရှာပါဈေးနှုန်းမြင့်တက်မှုတွေဖြစ်ပေါ်တာနဲ့အတူနောက်ဆုံးလူအများပြားသေဆုံးမှုတွေဖြစ်ပေါ်လာရတော့တာပါပဲလက်ရှိကမ္ဘာပေါ်ကကိုဗစ်အကူးဆက်ခံရဆုံးလို့ဆိုတဲ့နိုင်ငံကြီးတွေတောင်မှကိုဗစ်ကြောင့်တနည်းလူတစ်ထောင်ကျော်သေဆုံးရမှုအလွန်နှေးပါတယ်ဒါပေမဲ့ဇူလိုင်ဒုတိယပတ်ကစမြန်မာနိုင်ငံရန်ကုန်တမြို့ထဲမှာတင်ကိုဗစ်ကြောင့်ဖေဆုံးသူလူတစ်ထောင်ကျော်ရှိနေသလိုစစ်ကောင်စီဘက်ကလူသေးအလောင်းတွေမိသူကြုံမှုအဆင်ပြေအောင်တနည်းအလောင်းပေါင်း3000လောက်တကြိုနိုင်ပြီအထိမိသူကြုံဇက်ကိုအမြန်တိုးချက်တိဆောက်နေတာကိုကြည့်ရင်ကိုဗစ်ကြောင့်လူသေးဆုံးမှုဘလောက်များနေပြီလဲခန့်မှန်းနိုင်ပါတယ
်အခြားတစ်ဖက်မှာတော့ကိုဗစ်ပြဿနာကိုဒီထက်ပိုပြီးကောင်းကောင်းကြိုက်တွေ့နိုင်ရေးစစ်ကောင်စီဘက်ကဆရာဝန်တွေကျန်းမာရေးဝန်ထမ်းတွေကိုဖမ်းဆီးစေကူတောက်ခွင့်ပိတ်ပင်ဖမ်းဝရမ်းထုတ်တာတွေကိုပယ်ဖျက်ပေးဖို့ဆရာဝန်တွေကျန်းမာရေးဝန်ထမ်းတွေနဲ့ volunteer တွေရဲ့ကိုဗစ်ကူးတာရေးကျန်းမာရေးစောင့်ရှောက်မှုပေးရေးအကူအညီပေးရေးပရဟိတလုပ်ငန်းတွေလွတ်လွတ်လပ်လပ်လုပ်နိုင်အောင်လမ်းဖွင့်ပေးဖို့စတာတွေဖြေလျှော့ပေးဖို့မမြင်မတွေ့ရတဲ့အတွက်မြန်မာနိုင်ငံမှာကိုဗစ်ပြဿနာကိုရင်ဆိုင်ရမှာကာကွယ်ထိန်းသိမ်းကူးတာရေးလုပ်ငန်းတွေအပေါ်တိတ်တီးမျှော်လင့်လို့မရတာတဖြည်းဖြည်းထင်ရှားလာစေပါတယ်။ဒီအတွက်ကိုဗစ်ပြဿနာကိုကျော်လွှားနိုင်မယ့်နောက်ဆုံးမျှော်လင့်ချက်တစ်ခုကတော့အရွယ်ရောက်သူတိုင်းကာကွယ်ဆေးထိုးနှံနိုင်ရေးလုပ်ငန်းစဉ်ကြီးပဲကြံရှိပါတော့တယ်။လက်ရှိမြန်မာနိုင်ငံမှာအသက်18နှစ်နဲ့အထက်အရွယ်ရောက်ပြီးသူတနည်းအားဖြင့်ကိုဗစ်ကာကွယ်ဆေးထိုးနှံပေးရမယ့်သူ 38.3% သန်းဝန်းကျင်ရှိပြီးလူတစ်ယောက်ကိုဗစ်ဆေးနှစ်ကြိမ်ထိုးရမှာနဲ့တွက်ရင်ကာကွယ်ဆေး 88 သန်းဝန်းကျင်လိုအပ်ပါလိမ့်မယ်ဖေဖော်ဝါရီလ1ရက်ဆီယနာတိမ်ပွဲမဖြစ်ခင်အရင် NLD အစိုးရလက်ထက်မှာအများပြည်သူကာကွယ်ဆေးဝယ်ဖို့လူတန်းငွေဒေါ်လာ198သန်းကျော်နဲ့မြန်မာငွေကျပ်ဘီလီယံ30နီးပါးရှိပြီးအားလုံးပေါင်းလိုက်ရင်ဒေါ်လာတန်း200နီးပါးရှိနေပါတယ်စစ်ကောင်စီလက်ထက်မှာဒီငွေတွေကိုတရုတ်ကာကွယ်ဆေးဝယ်ဖို့ဒေါ်လာ10သန်းခွဲလောက်ပဲသုံးထားသေးတာမို့ကာကွယ်ဆေးအများကြီးဝယ်နိုင်ပါသေးတယ်အရင် NLD အစိုးရလက်ထက်အိန္ဒိယနိုင်ငံကနေကိုဗစ်ကာကွယ်ဆေး3သန်းခွဲရထားပြီးလူတစ်သန်း6သိန်းလောက်ကာကွယ်ဆေးထိုးပြီးပါပြီ။ဇူလိုင်လကုန်ထိစစ်ကောင်စီလက်ထက်တရုတ်ကနေဝယ်ထားတာ1သန်းလက်ဆောင်2သန်းစုစုပေါင်း3သန်းရောက်နေပြီဖြစ်သလိုလူ3သန်းကိုစပြီးထိုးပေးနေပါပြီ။လာမယ့်ဩဂုတ်လအတွင်းနောက်ထပ်3သန်းရောက်လာမှာဖြစ်ပြီးအဲ့ဒီကာကွယ်ဆေးတွေလူ3သန်းကိုဒုတိယအကြိမ်ထိုးပေးမယ်လို့ဆိုပါတယ်။ဒါတွေအားလုံးထိုးပြီးရင်တော့အရွယ်ရောက်ပြီးသူတွေရဲ့စနစ်ရာခိုင်နှုန်းလောက်ပဲကာကွယ်ဆေးထိုးပြီးမဲ့သဘောဖြစ်တာမို့နောက်ထပ်အများကြီးထိုးပေးဖို့ကြံပါဦးမယ်
။ဒီကြားထဲပေါ်ပေါက်လာတဲ့သတင်းကောင်းတွေကတော့ကုလသမဂ္ဂအမေရိကန်ဥရောပသမဂ္ဂအပါအဝင်နိုင်ငံတကာအသံဝိုင်းတွေကနေမြန်မာနိုင်ငံအတွင်းကိုဗစ်ပြဿနာဖြေရှင်းရေးအကူအညီတွေပေးနေနောက်ထပ်လည်းပေးကြအောင်မှဖြစ်ပြီးအဲ့ဒီထဲမှာကာကွယ်ဆေးလှူဒါန်းတာထိုးနှံပေးတာစတဲ့အစီအစဉ်တွေလည်းပါဝင်လာလိမ့်မယ်လို့ဆိုပါတယ်။ဒီအတွက်စစ်ကောင်စီအနေနဲ့ကိုကိုယ်တိုင်ကာကွယ်ဆေးဝယ်နိုင်ငံတကာကလှူဒါန်းတွေကိုလက်ခံပြီးပြည်သူတွေကိုထိုးနှံပေးရုံမကအခြားသောအစီအစဉ်အမျိုးမျိုးနဲ့ပေါ်ပေါက်လာမဲ့ကာကွယ်ဆေးထိုးအစီအစဉ်တွေကိုလည်းတားဆီးပိတ်ပင်တာမျိုးမလုပ်ဘဲခွင့်ပြုပေးဖို့လိုပါလိမ့်မယ်။ဒါမှသာကိုဗစ်ပြဿနာကိုဖြေရှင်းလိုစိတ်တိုင်းပြည်ပြည်သားတွေရဲ့အသက်ကိုကယ်ဆယ်လိုစိတ်ရှိတယ်ဆိုတာကိုပြသနိုင်မယ်ဖြစ်ကြောင်းပါ။
ဒီအမေရိကန်တဲ့မြန်မာဘာသာအစီအစဉ်တွေကိုဝါရှင်တန်မြို့တော်ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးတော့မြန်မာပြည်ကပေးစာများအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။ကျမအေးသနာကျော်ပဒီနေ့ကင်းရှင်းပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတော်ရရှင်များရှင်။ VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေ၊ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမယ်နော်။နောက်ပိုင်းမှာတော့ VOE တိကျတော်ရရှင်တွေကိုမြစ်တာတေးလက်ဆောင်မြန်မာတချင်းလေးတို့နဲ့ဖြောပြပေးဦးမှာဖြစ်ပါတယ်။ ဒီရေးအစီအစဉ်ကိုနားဆင်ပြီးတော့မက်ဆေ့ချာကရေးလာကြတဲ့တော်ရှင်ရဲ့စာတွေကိုအရင်ဖော်ပြပေးကြပါမယ်။ချစ်မော်ဆိုတဲ့တော်ရှင်ကတရင်တွေကိုဖုန်းနဲ့ရောရေဒီယိုအင်တာနက်မရတဲ့အခါတွေနဲ့ပါကြည့်ရှုနားဆင်ပါတယ်။တရင်မန်တွေကိုသိရလို့အထူးကျေးဇူးတင်မိပါတယ်။အရေးတော်ပုံမှာတန်နိုင်တဲ့ဘက်ကနေပါဝင်နေတဲ့ပြည်သူလူထုအားလုံးကိုလည်းအထူးကျေးဇူးတင်မိတယ်လို့ပြောပြပါပြီးရေး။ဆက် တန်ကြာအစီအစဉ်ကိုလည်းည12နာရီချိန်မှာရေဒီယိုကနေပြီးတော့ပြန်ပြီးတော့ထုတ်လွှင့်ပေးပါမယ်ရှင်။ညစောစောမအိတ်တက်တဲ့သူတွေနားထောင်ခြင်းနားထောင်လို့ရအောင်ပါနော်။ဇေယျလိုင်းဆိုတဲ့တော်ရရှင်ကတော့ကျမတို့သတင်းတွေမှာဖော်ပြနေတဲ့အတုံးနှုံးတစ်ခုနဲ့ပတ်သက်ပြီးတော့ကန့်ကွက်စာရေးလာပါတယ်
။မင်္ဂလာပါ VOE ခင်ဗျာ။ကျွန်တော် VOE ကိုနေ့တိုင်းနားထောင်နေ့တိုင်းသတင်းဖတ်နေတဲ့ပရိသတ်တယောက်ပါ။ VOE ရဲ့တချို့သတင်းတွေမှာစစ်ကောင်စီကိုမြန်မာတပ်မတော်လို့တုံးလုံးလာပြီးမြင်းနေကြားနေရပါတယ်။ဒါအတွက်ပြင်ဆင်ရေးသားပြောဆိုပေးစေချင်ပါတယ်။ဆရာနာသိန်းကောင်စီဟာမြန်မာနိုင်ငံနဲ့ပြည်သူကိုကိုစားပြုတဲ့တပ်မတော်မဟုတ်ပဲမင်းအောင်လှိုင်တို့ပဲကိုစားပြုတဲ့တပ်မတော်ဖြစ်နေလို့အခုလိုဝေဖန်အကြံပြုလိုက်ရတာပါခင်ဗျာ။
ဒါကဇေယျလိုင်းသူ့ရဲ့ထင်မြင်ယူဆချက်နဲ့အဲလိုမျိုးရေးလာတာဖြစ်ပါတယ်။ဒါလိုပဲတောင်းဆိုလာကြတဲ့တော်ရရှင်တွေရဲ့စာတချို့ကိုလည်းလက်ခံရရှိပါတယ်နော်။ကျောင်းဗီဒီယိုကိုစာရေးလာကြတဲ့တော်ရရှင်တွေရဲ့စာရည်ထဲမှာတော့ကိုပိုင်ထင်မြင်ယူဆချက်ဒီနိုင်ငံရေးအမြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ပြီးတော့ရေးလာကြတဲ့စာရည်လည်းလက်ခံရရှိပါတယ်။အဲ့ဒီကတစ်ဆောင်ကတော့ NUB အမျိုးသားညီညွတ်ရေးအစိုးရနဲ့လက်ရှိနိုင်ငံရေးအခြေအနေကိုတုံ့တက်ရေးသားထားတာဖြစ်ပါတယ်။သူရဲ့စာကိုဆက်ပြီးတော့ပြောပြပေးကြပါမယ်နော်။ KBM ဆိုတဲ့တော်ရရှင်ဖြစ်ပါတယ်။သူကကိုယ့်ရဲ့ခံစားချက်အရကိုဒေါသအရ NUG ကိုဒေါသထွက်မိရင်ထွက်မိမယ်။အပြစ်တင်ပြီးတဲ့အခါလဲတင်ပြီးတတ်ပါတယ်။ဖြစ်ပေတာဆန့်ကျင်တာမထောက်ခံတာမျိုးလုံးဝမဟုတ်ပါဘူး။ပုဂ္ဂိုလ်တို့တရားအဖွဲ့အစည်းတစ်ခုဆိုတာတည်းပြည်သူတွေအတွက်ပဲရေရှည်ကိုစဉ်းစားစေခြင်းလို့ဒါကြောင့်မလို့အဖက်ဖက်ကတုံ့တက်ပြီးတော့ဒီအကြံပြုချက်ကိုရေးပါတယ်ဆိုပြီးတော့စာရှိတစ်စောင်ရေးလာပါတယ်ရှင်။သူကအဲ့စာထဲမှာတော့ NUG အစိုးရရဲ့အာသာချက်တိုင်းနာလည်းနဲ့ကန်အဖွဲ့တချို့ရဲ့အကူအညီတွေရနိုင်နိုင်တာနောက်ပြီးတော့ CRP နာမည်နဲ့အလှူငွေတွေကြားထားတာတိုင်းနာပါတီတော်တော်များများနဲ့လည်းအခြေအဆက်လှုပ်ထားနိုင်တာဒါမျိုးတွေအာမေချက်တွေထဲမှာဆိုရင်တော့ခြေကုပ်မယူနိုင်သေးတာနောက်ပြီးတော့ပြည်သူတွေအတွက်အဓိကထိရောက်တဲ့အကောက်ွယ်မပေးနိုင်တာအစားရှိသဖြင့်သူကရေးလာပြီးတော့သူ့ရဲ့သုံးသက်ချက်နောက်ပြီးတော့အကြံပြုချက်တွေကိုအခုလိုပြောလာပါတယ်
။အာမေချက်တွေမှာတော့မြေပြင်အခြေအနေအရအခက်အခဲတွေများနေတာသိပါတယ်။မအားလာကဒီအာနာသိမ့်မှုအချိန်တော်ကြာကလေးကပြင်ဆင်ထားကြတာရဲ့တက်တွေကို20ကြီးဖြန့်ကျက်ထားနိုင်တာရဲ့နိုင်ငံရဲ့အခန်းကဏ္ဍအတော်များများမှာခြေကုပ်ယူနေရာယူထားပြီးဖြစ်နေတာရဲ့ကြောင့်NUG လှုပ်မရသေးတာပါနိုင်ငံတကာရဲ့အသိမှတ်ပြုမှုရဖို့ကိစ္စနဲ့ EA ဝင်တွေဒီစားမှာတော့အပေးယူတွေလုတ်ကိုလို့ရပါလိမ့်မယ်လုတ်လဲလုတ်တင်ပါတယ်အလကားရမယ့်ကိစ္စတော့တိတ်မရှိပါဘူးနိုင်ငံတကာကလည်းဒီမိုကရေစီရေးနဲ့တရုတ်ကိုထိမ့်သိမ်းခြင်းလို့သာဒီလောက်ကူညီနေတာဖြစ်ပါတယ်လက်နက်ကန်တိုင်းရင်းသားအဖွဲ့တွေကလည်းကိုယ်ပိုင်လွတ်လပ်တဲ့နေမည်ရခြင်းလို့သာဒီလောက်ထိကူညီနေတာပါပါတီတွေကိစ္စကတော့နိုင်ငံရေးလူဝကြီးအုပ်မှုကိုချော့ချနိုင်ဖို့ကြိုးစားရင်အဆင်ပြေပါလိမ့်မယ်မအားလာကဒီအကွက်ကိုစသုံးလာပါတယ်။ PR စနစ်ပါ။ရွေးကောက်ပွဲပြန်လုပ်မယ်။ PR သုံးမယ်လို့ကြေညာနေပါပြီ။ PR စနစ်မှာပါတီကြီးတစ်ခုကလောကကြီးအုပ်လို့မရတဲ့စနစ်မျိုးဒိုင်ယနာပါတီတွေအကြိုက်ဖြစ်စီပါတယ်။သို့တော်လည်းပဲ PR စနစ်ဟာနိုင်ငံရေးစနစ်ခိုင်မာအားကောင်းသွားမှသာလုပ်တဲ့ကိစ္စမျိုးပါ။နိုင်ငံရေးစနစ်မတည်ငြိမ်ပဲသွားလို့ရင်ဘယ်လိုမှရှေ့မရောက်ပဲတက်ကားပဲခြေလေကစားသွားပါလိမ့်မယ်။ဒါကိုပါတီတချို့ကသိပါတယ်။ NUG ကသာလူဝတ်တာကတိုင်းပြည်ကောင်းစားရေးနဲ့ညီညွတ်ငြိမ်းချမ်းရေးပါအကြံပြုချက်ဆက်ပြောပါရစေခေါင်းဆောင်ပိုင်းတွေအထင်သိမ်းခံထားရလို့ယတိပြတ်ဆုံးဖြတ်ချက်မချနိုင်ဘူးဆိုတာမျိုးလုံးဝမလုပ်သင့်ပါအခုချိန်ကဒေါန်ဆန်းစုကြည်ရှိသည်ဖြစ်စေမရှိသည်ဖြစ်စေကိုကြမှာကိုဖန်တီးဖို့အကောင်းဆုံးအချိန်ဖြစ်နေတဲ့အတွက်ပြတ်သားတဲ့ဆုံးဖြတ်ချက်တွေနဲ့ရှစ်ဆက်ဖို့လိုနေပါပြီဒေါ်စုကလည်းဒီလိုပဲဖြစ်စေချင်ပါပါကျွန်တော်တို့ဟာနိုင်ကိုနိုင်မှဖြစ်တော့မယ်လို့အားလုံးကခံယူပြီးပါပြီ။ကဘာအရေးမြမအရေးနိုင်ငံရေးအခင်းအကျင်းတွေအရာလဲကျွန်တော်တို့အားသာနေပြီးမို့တချို့သောဝန်တို့ဝန်ပိုးတွေကိုစွန့်လွတ်ပြီးပန်းတိုင်ကိုအရောက်သွားကြရအောင်ပါ
။ KBM ဆိုတဲ့တော်ရှင် NUG အစိုးရကိုအကြံပြုပါတယ်ဆိုတော့စာရေးပြီးတော့ပြောလာတာဖြစ်ပါတယ်။သူကဒီလိုစာလေးတွေရေးပို့ချင်ပါတယ်။ VOE ကိုလည်းအမြဲတမ်းနားထောင်ဖြစ်ပါတယ်။အကျေးဇူးအထူးတင်ပါတယ်တဲ့။ဟုတ်ကဲ့အခုလိုမျိုးကိုပိုင်းထင်မြင်ယူဆချက်တွေလက်ရှိဖြစ်ပေါ်နေတဲ့အခြေအနေနဲ့ပတ်သက်ပြီးတော့အကြံပြုချက်တွေရေးပို့ချင်တယ်ဆိုတော့ကျမတို့ VOE ကိုစာရေးပို့နိုင်ပါတယ်နော်။အီးမေးလ်ကပဲဖြစ်ဖြစ် Messenger ကပဲဖြစ်ဖြစ်အဆင်ပြေပါတယ်ရှင်။ Moma Sure Drashingaro, Jinema Machiang Kenzaya Varese, Gojinle Savari, Yerovo, Miazon Amazilo, Sutamari, Supro, Sadu Legi Lavari. Simpulare Drashine Sarigo Sepro Popia Bizimarese. Simpulare Drashine Sari de Ma, Nimin Sure Drashingaro. Nemana Yene Patepro, Nenge Zimpunjimari, Supro, Tumine Nangi Mintuku, Yilavarese.
Minglava Vue. မြန်မာပြည်နဲ့ပတ်သက်ပြီးအနေငယ်ရှင်းပြချင်လို့ပါစစ်တပ်ကိုအန်ယူဂျီကအနိုင်ရခဲ့ရင်တော့တရုတ်ရဲ့အခန့်ကဏ္ဍကမပြီးနိုင်သေးဘူးလို့ထင်ပါတယ်ပြီးတော့အမေရိကန်နဲ့အပြည့်မှုမှာတရုတ်ကအင်ကွင်းအနေနဲ့ကစားရတဲ့မြန်မာအရေးမှာအာဆီယံကလည်းတရုတ်ဘက်မှာရှိနေတယ်လို့မြင်ပါတယ်ဘယ်လိုနည်းနဲ့ပဲဖြစ်ဖြစ်တရုတ်ကမြန်မာကိုသူ့ရင်ခွင်တဲကအပြောက်ခံမှာမဟုတ်ပါဘူးပထဝီအ တွက်စစ်တပ်ကနိုင်ငံအာဏာကိုမထိန်နိုင်ခဲ့ရင်ကျူဘာရေလိုပဲရုရှားနဲ့တရုတ်အကူအညီနဲ့မြန်မာပြည်ပေါ်မှာစစ်အခြေစိုက်စခန်းတွေအခြေချောက်ခွင့်ပေးပြီးနိုင်ငံရေးကိုဖြည့်ရှင်းလာနိုင်မယ်လို့ထင်ပါတယ်။ဒါကကျွန်တော်တူဦးကြီးရဲ့အမြင်ဖြစ်ပါတယ်။စားကြောင်းတွေရှင်နေလို့ဒီလောက်ပါပဲ။နောက်ရေးခွင့်ရရင်ထပ်ရေးချင်ပါသေးတယ်။မြန်မာပြည်အတွက်စိတ်မကောင်းပါဘူး။
ဒါတော့ရှင်နေမင်းရဲ့ကိုပိုင်ထင်မြင်ယူဆချက်ကိုရေးလာတာပါမြန်မာနိုင်ငံမှာလက်ရှိကြုံတွေ့နေရတဲ့နိုင်ငံရေးစီးပွားရေးပခန့်နဲ့ပတ်သက်ပြီးတော့သူကတော့အကောင့်ဘက်ကမမျှော်လင့်မှုရင်လင်းမိတယ်လို့ဆိုလာပါတယ်ဒီလိုမျိုးမြန်မာနိုင်ငံအာဏာသိမ်းထားတဲ့စစ်ကောင်စီတပ်တွေနဲ့ပြည်သူ့ကာကွယ်ရေးတပ်တွေကစီးပွားရေးပခန့်တွေဖြစ်နေတဲ့အတွက်ကြောင့်မလို့ဒေသခံပြည်သူတွေတောင်းနေချီပြီးတော့ဘေးလွတ်ရာကိုရှောင်ကွင်းနေကြရပါတယ်နော်တောရီတောင်တွေထဲမှာဒီရာသီဥတုတံကိုလည်းခံစားနေကြရပါတယ်ဒီမှာတော့ရှင်တော်သားလေးအမိမဖော်လို့သူပါဆိုပြီးတော့ရှင်ဒီဒုက္ခတွေနဲ့ပတ်သက်ပြီးရေးလာတဲ့စာတစာကိုဖော်ပြပေးချင်ပါသေး
။မင်္ဂလာပါ။စစ်ပွဲဖြစ်ရင်ပြည်သူတွေကဘုန်းကြီးကျောင်းစာသင်ကျောင်းတွေမှာခူလုံရမယ်မဟုတ်ပါလား။အခုတော့ဘုန်းကြီးကျောင်းအတော်များများနဲ့စာသင်ကျောင်းလိုအဆောက်အုံတွေမှာအကျန်းဖက်အဖွဲ့မအားလာတက်တွေကပဲနေရာအပြည့်ယူထားကြတာပြည်သူတွေမျက်မြင်ပဲဖြစ်ပါတယ်။ဘုန်းကြီးကျောင်းကဆရာတော်တွေခွင့်ပြုချက်နဲ့ဝင်လာတာပါလို့ပြောရအောင်သူတို့ကလက်နဲ့နဲ့လာတောင်းကြတာလေဒီတော့ပြည်သူတွေကဘယ်မှာခိုနာရမှာပါလဲမြင့်မြတ်တဲ့ဖရာကျောင်းဘုန်းကြီးကျောင်းတွေမှာလူသက်သမားတွေနေရာယူတာဟာမသင့်တော်တဲ့အလုပ်ပဲမဟုတ်ပါလားစာရေးသူအနေနဲ့အမြင်မတော်လို့ရင်ဖွင့်လိုက်ရတာပ
ါအမြင်မဖော်ခြင်းနဲ့ဒေါသလေးသူ့ရဲ့အမြင်ကိုရေးလာတာဖြစ်ပါလေရှင်အခုလိုမျိုးကိုယ်တိုင်ရင်ဖွင့်ခြင်းကြရရဲ့ရှင်တော့ကျမတို့စီကိုတယ်လီဖုန်းနဲ့လည်းဆက်သွယ်နိုင်တယ်လို့ဒါမှမဟုတ်ရင်လည်းကျမတို့ရဲ့ဒီ Messenger email ထဲမှာတော့အတန်ဖိုင်နဲ့ပေးပို့နိုင်ပါတယ်နော်ဘယ်ဒေတာဘယ်နေရာမှာဘလို့ဖြစ်တယ်ဆိုတာကိုတော့အစာအကျန်းပြင်းရေးပို့လိုက်ဖို့လိုပါတယ်သရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်ရှင်ဒေတောင်းလာတဲ့သရရှင်တွေကိုဆက်ပြီးတော့အလှည့်ပေးချင်ပါတယ်ကျမတို့ view မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒီလက်ဆောင်ကဏ္ဍမှာဈေးတချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင်famisetviewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။ဒေါက်တာရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။ခုတော့တေးချစ်တော်ရရှင်လေးကိုမြစ်တာဒေးလက်ဆောင်မြန်မာသချင်းလေးတစ်ပုဒ်နဲ့ဖြော်ပြပေးကြပါရနော်။မိုက်ကယ်လီယန်ဆိုတဲ့တော်ရရှင်တေးတောင်းလာတာကတော့မြန်မာပြည်ကစစ်ဘေးရှောင်တွေအတွက်သချင်းလေးနဲ့နှစ်သိမ့်ပြရစေတဲ့။ကိုမျိုးကြီးစီဆိုထားတဲ့နေရောင်အောက်ကအသက်ရှူသံများဆိုတဲ့သချင်းလေးတောင်းဆိုကြပါရ။စစ်ဘေးရှောင်မိဘပြည်သူတွေဘေးရန်ကင်းရှင်းပြီးတော့ကျန်းမာကြပါစေ။ဖျားသခင်အားလုံးကိုကောင်းချီးပေးပါစေတဲ့။မိုက်ကယ်လီယန်ဆိုတဲ့တော်ရရှင်မြစ်တာဒေးလက်ဆောင်ပါလာတာဖြစ်ပါရ။ဒီတော့သူတောင်းဆိုထားတဲ့မျိုးကြီးတီဆိုထားတဲ့နေရောင်အောက်ကအသက်ရှူတဲ့များဆိုတဲ့သချင်းလေးနဲ့ဖြော်ပြပေးကြပါရနော်။ to build the West Division, Pidri Bowen, Alon Bayan, Kinshin Javadilu, Tessin Sena Pujamaishi. ဒီစုထားတဲ့နေရာအောက်ကအသက်ရှူတဲ့များဆိုတဲ့တဲ့ချင်းကိုနားဆင်ကြကြရပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ဖီယိုအင်မြန်မာပိုင်းတော်ရရှင်ရဲ့ဝေဖန်ကြံပေးစာတွေရှင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖန်ယူနားဆင်နိုင်တဲ့အပြ ီအင်တာနက်ဆာမျက်နှာနဲ့ဖုန်းပေါ်က VOA app ဒီမှာတွားပြီးတော့နားဆင်နိုင်ပါတယ်။ကျမတို့ရဲ့အင်တာနက်ဆာမျက်နှာလိပ်စာက bamis.voanews.com ဖြစ်ပါတယ်။ကျမအေးသနာကျော်ပါ။ VOA ကိုလည်းစာရေးကြပါအောင်နော်။တော်ရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။ကြည့်ရှုနာစင်ကြတဲ့အခါအဲ့ဒီသတင်းတွေထဲမှာပါတဲ့ထူးခြားတဲ့အကြောင်းအရာအချက်လက်တွေနဲ့ပတ်သက်ပြီးသတင်းတွေကတူတာဆိုတဲ့အစီအစဉ်ကိုကျွန်မညညလွင်ကတင်ဆက်ပေးထားပါတယ်။သ
မြန်မာနိုင်ငံရဲ့စီးပွားရေးဟာဒီနှစ်အတွင်းဆက်ရွှေရာခိုင်နှုန်းအထိကျဆင်းနိုင်ပြီးဒါဟာ2019ခုနှစ်ကတည်းက3ဘုံတဘုံလောက်ပုံမူကျဆင်းသွားတာဖြစ်တဲ့အကြောင်းWorld Bank ကမ္ဘာ့ဘဏ်ကတွက်စာတတိပီပြောဆိုလိုက်တဲ့သတင်းတွေကကမ္ဘာ့ဘဏ်ဆိုတာဘယ်လိုအဖွဲ့အစည်းမျိုးလဲဆိုတာကိုဒီတစ်ပတ်ပြောပြပေးမှာပါကမ္ဘာ့ဘဏ်ဆိုတာကတဦးတယောက်နိုင်ငံတနိုင်ငံအဖွဲ့အစည်းတစ်ခုကပိုင်ဆိုင်တာမျိုးမဟုတ်ဘဲအဖွဲ့ဝင်နိုင်ငံပေါင်း189နိုင်ငံနဲ့ဖွဲ့စည်းထားတဲ့နိုင်ငံတကာအဖွဲ့အစည်းကြီးတစ်ခုဖြစ်ပါတယ်ဒါကြောင့်ကမ္ဘာ့ဘဏ်နဲ့သက်ဆိုင်သူတွေဟာအဖွဲ့ဝင်နိုင်ငံတွေပါပဲ။ကမ္ဘာပေါ်ကအဖွဲ့ပြိုးစဲနိုင်ငံတွေရဲ့ဘဏ္ဍာရေးဆိုင်ရာအကူအညီထောက်ပံ့တွေ၊စီမံခန့်ခွဲမှုတွေ၊နိုင်ငံရဲ့စီးပွားရေးဆိုင်ရာအဖွံ့ဖြိုးတိုးတက်မှုတွေအတွက်အထူးအကူအညီဆောင်ရွက်ပေးနေတဲ့အဖွဲ့အစည်းပါ။ World Bank ကမ္ဘာ့ဘဏ်လို့ဖြစ်လာစေမယ့်နိုင်ငံတကာပြန်လည်တည်ဆောက်ရေးနဲ့အဖွံ့ဖြိုးရေးအဖွဲ့အစည်းကို1944ခုနှစ်မှာစတင်ဖွဲ့စည်းထူထောင်ခဲ့တာပါ။အဲဒီလိုဖွဲ့စည်းပြီးမကြာမီမှာပဲ World Bankကမ္ဘာ့ဘဏ်လို့ခေါ်ဝေါ်ခဲ့ကြပါတယ်။အဓိကအားဖြင့်တော့ဒုတိယကမ္ဘာစစ်အတွင်းပျက်စီးထိခိုက်ဆုံးရှုံးမှုတွေရှိခဲ့တဲ့နိုင်ငံတွေကိုချင်းငွေထုတ်ပေးပြီးအကူအညီတွေပေးနိုင်မှုရည်ရွယ်ထူထောင်ခဲ့ကြတာလည်းဖြစ်ပါတယ်။အဲဒီနောက်ကမ္ဘာ့ဘဏ်ရဲ့သတ်မှတ်ချက်တွေနဲ့ကိုက်ညီတဲ့နိုင်ငံတွေကိုအနည်းဆုံးအတိုးနှုန်းနဲ့ငွေချေးတာတွေတချို့ကတော့အတိုးမဲ့ချင်းငွေပေးတာတွေစသဖြင့်ငွေချေးနဲ့နည်းပညာဆိုင်ရာပံ့ပိုးကူညီမှုတွေကိုပြုလုပ်ကြပါတယ်။ချင်းငွေနဲ့အထောက်ပံ့တွေပေးရတဲ့အဓိကရည်ရွယ်ချက်ကတော့ဖွံ့ဖြိုးဆဲနိုင်ငံတွေနဲ့စီးရဲတဲ့နိုင်ငံတွေနိုင်ငံအလိုက်စီးပွားရေးဖွံ့ဖြိုးလာစေဖို့စီးရဲမွေးတင်မှုပပျောက်စေဖို့နဲ့ပညာရေး၊ကျန်းမာရေးဆောင်ရှောက်မှုပြည်သူလူထုဆိုင်ရာစီမံခန့်ခွဲမှုအခြေခံအဆောက်အုံတည်ဆောက်မှုနဲ့ပုဂ္ဂလိကလုပ်ငန်းဖွံ့ဖြိုးမှုတွေမှာအသုံးပြုနိုင်ကြဖို့ပဲဖြစ်ပါတယ်လုံးလုံးစေကမ္ဘာပံမှာအဖွဲ့ဝင်နိုင်ငံပေါင်း189နိုင်ငံရှိပြီးအဖွဲ့ဝင်နိုင်ငံဖြစ်ဖို့အတွက်အရင်ဆုံးတော့နိုင်ငံတကာငွေကြေးရံပုံငွေအဖွဲ့ IMF ရဲ့အဖွဲ့ဝင်ဖြစ်ရမှာပါမြန်မာနိုင်ငံဟာ1952ခုနှစ်ဇန်နဝါရီလ3ရက်နေ့မှာကမ္ဘာပံရဲ့အဖွဲ့ဝင်နိုင်ငံဖြစ်ခဲ့ပါတယ်ကမ္ဘာပံကိုအဖွဲ့ဝင်နိုင်ငံတွေကကိုယ်စားပြုတဲ့အဖွဲ့ဝင်12ဦးပါဝင်တဲ့အုပ်ချုပ်မှုအဖွဲ့ကတာဝန်ယူရပြီးအဖွဲ့ကြီးရဲ့မူဝါဒသတ်မှတ်တာတွေချင်းငွေတွေထောက်ပံ့မှုတွေယာထားငွေတွေအတွက်စီစစ်အတည်ပြုတာတွေကိုဆောင်ရွက်ကြပါတယ်ကမ္ဘာပံရဲ့ဥက္ကဋ္ဌတာဝန်ယူထားသူနဲ့တက်ဆိုင်ရာညွှန်ကြားရေးမှုတွေကတော့နေ့စဉ်လုပ်ငန်းလည်ပတ်မှုတွေအတွက်တာဝန်ယူကြရတာပါကမ္ဘာပံရုံးချုပ်က American ပြည်ထောင်စု Washington DC မြို့မှာရှိပါတယ်အဖွဲ့ဝင်နိုင်ငံတွေထဲကနိုင်ငံ190ကျော်ကဝန်ထမ်းတွေဟာကမ္ဘာဒေသအနှံ့ကရုံးခွဲပေါင်း130မှာကြာဝင်ထမ်းဆောင်နေကြပါတယ်။ကမ္ဘာပံရဲ့ရန်မုံငွေကတော့ချမ်းသာကြွယ်ဝတဲ့နိုင်ငံတွေကထည့်ဝင်တဲ့ငွေကြေးအပြင်ချင်းငွေတွေငွေရိုက်စာချုပ်တွေကရရှိတဲ့အကျိုးအမြတ်ငွေတွေပဲဖြစ်ပါတယ်။အခုလုံးလုံးစေကမ္ဘာပံအနေနဲ့အထူးကရည်ရွယ်ချက်ကြီးတစ်ခုကိုအကောင့်ထဲပေါ်ချမှတ်လုပ်ဆောင်နေပါတယ်။လာမည့်2030ခုနှစ်မှာနေ့စဉ်$2အောက်ဝင်ငွေနဲ့ရပ်တည်နေရတဲ့အလွန်ဆင်းရဲတဲ့နိုင်ငံတွေကဒီပြည်အလုံးကမ္ဘာအတက်မှာ300ခိုင်နှုန်းအထိကျဆင်းသွားဖို့နဲ့ကမ္ဘာလုံးဆိုင်ရာကျွဲဝမှုဖြစ်လာဖို့အတွက်နိုင်ငံတိုင်းရဲ့ဝင်ငွေဟာအောက်ခြေအနည်းဆုံးအဆင့်400ခိုင်နှုန်းအထိတိုးလာဖို့ပဲဖြစ်ပါတယ်ရှင
်ဒီနေ့ကနေ့ညအတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲခင်ဗျာအခုဆက်ပြီးတော့နောက်ဆုံးရရှိထားတဲ့သတင်းအကျဉ်းချုပ်ကိုတင်ပြပေးပါဦးမယ်တန်တီအနာရယူထားတဲ့လက်ရှိစေုပ်ချုပ်ရေးကောင်စီကဖွဲ့ထားတဲ့စီမံခန့်ခွဲရေးကော်မတီကိုအင်းဆောင်အစိုးရအဖြစ်ပြင်ဆင်ဖွဲ့စည်းလိုက်ကြောင်းစစ်တပ်ကအာဏာသိမ်းလိုက်တာ6လပြည့်တဲ့ဒီကနေ့ဩဂုတ်လ1ရက်နေ့ရက်စွဲနဲ့စစ်ကောင်စီကကြေညာချက်ထုတ်ပြန်ပါတယ်။အခုအစ်စ်ဖွဲ့စည်းလိုက်တဲ့အင်းဆောင်အစိုးရမှာစီမံခန့်ခွဲရေးကော်မတီဥက္ကဋ္ဌအဖြစ်တာဝန်ယူထားတဲ့အာဏာသိမ်းစစ်ကောင်ဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကဝန်ကြီးချုပ်အဖြစ်တာဝန်ယူသွားမှာဖြစ်ပြီးစစ်ကောင်စီဒုဥက္ကဋ္ဌကဒုတိယဝန်ကြီးချုပ်အဖြစ်အသီးသီးတာဝန်ပြောင်းလဲယူသွားမှာဖြစ်ကြောင်းကြေညာချက်မှာဖော်ပြထားပါတယ်။မူလရှိထားတဲ့စေုပ်ချုပ်ရေးကောင်စီရဲ့တာဝန်ပိုင်းနဲ့ဖွဲ့စည်းပုံဆိုင်ရာအပြောင်းလဲရှိမရှိဆိုတာတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။ပါတီစုံအထွေထွေရွက်ောက်ပွဲကျင်းပနိုင်မှုနှစ်နှစ်အထိအချိန်ယူရနိုင်တယ်လို့ပြောတော့ပါတယ်။မြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးပဋိပက္ခကိုကူညီဖြည့်ဆည်းရေးကြောင်းဝင်ဆောင်ရွက်ပေးမဲ့ကိုယ်စားလှယ်ကိုရှေ့သတင်းပတ်တွင်ရွေးချယ်အတည်ပြုနိုင်မယ်လို့အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံအဖွဲ့ဝင်နိုင်ငံကြီးဝန်ကြီးတွေရဲ့ပြောကြားချက်ကိုကိုးကားပြီးရိုက်တာသတင်းမှာဖော်ပြထားပါတယ်။မြန်မာနိုင်ငံအတွင်းအထူးတန်တမာခံထားရေးအတွက်အာဆီယံနိုင်ငံကြီးဝန်ကြီးတွေတင်းနယ်လာနေတွေ့ဆုံတဲ့အခါဘသူ့ကိုခံထားမယ်ဆိုတာရွေးချယ်နိုင်လိမ့်မယ်လို့မျှော်လင့်ကြောင်းအာဆီယံနိုင်ငံကြီးဝန်ကြီးတွေကပြောပါတယ်။ တင်းငွေနေညဗီအိုမြန်မာပိုင်းအစီအစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာဗီအိုအစီအစဉ်တွေကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်ဗီအိုရဲ့သောတာရှင်မန်းတွေကညီမနိုင်ငံသူနိုင်ငံသားအားလုံးဘေးအန္တရာယ်အပေါင်းကင်းဝေးနိုင်ကြပါစေလိုရာပန်းနိုင်ကိုအများဆုံးစုခွင့်နိုင်ကြပါစေလို့ဆုမွန်ကောင်းတောင်းပေးလိုက်ပါတယ်ကျွန်တော်ဆောင်ဝင်လိုက်ပါခင်ဗျာ This